Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်အောက်တိုဘာလ15ရက်နေ့ကျတာပရိနေမရခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီထိလိုက်ဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျတာပရိနေမရခင်နောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးသွားပါမယ်။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ် Republican Party ကိုစားပြုသမ္မတ Donald Trump နဲ့ Democratic Party ကိုစလဲအလောင်း Joe Biden တို့မဲဆန္ဒရှင်တွေရဲ့မိကွန်းတွေကိုရုပ်သံကနေဖြေကြားမယ့်အစီအစဉ်ကိုကြာတာပရိနေမှာတည်ကြစီပြုလုပ်သွားမှာဖြစ်ပါတယ်။အရင်ကစီစဉ်ထားတဲ့ကိုစလဲအလောင်း2ဦးကြားဒုတိယကြိမ်စကားဆက်တိုးပွဲကိုဖျက်သိမ်းလိုက်ပြီးတဲ့နောက်အခုလိုမဲဆန္ဒရှင်တွေနဲ့ရုပ်သံကဆွေးနွေးဖို့စီစဉ်ကြတာဖြစ်ပါတယ်။ကြာတာပရိနေညာရှင်နိုင်မှာသမ္မတ Trump ကဖလော်ရီဒါပြည်နယ်မိုင်အမီမြို့ကနေ NBC ရုပ်မြင်သံကြားဌာနကတဆင်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမိကွန်းတွေကိုဖြေကြားသွားမှာဖြစ်တယ်လို့ဒီမိုကရက်သမ္မတလောင်း Joe Biden ကလည်းအဲ့ဒီအချိန်မှာပဲ ABC ရုပ်သံဌာနကတဆင်ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကနေမဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမိကွန်းတွေကိုဖြေကြားသွားမှာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေဟာလာမယ့်ရွေးကောက်ပွဲမှာ Trump နဲ့ Biden နဲ့အစလုံးအတွက်အကြိမ်နဲ့ရှင်ပြန်ရမယ့်အရေးကြီးတဲ့ပြည်နယ်တွေဖြစ်ပါတယ်။ဆုံးဖြတ်ရခံနေတဲ့မဲဆန္ဒရှင်တွေအတွက်ကုစလလောင်းနှုတ်စလုံးကိုရုတ်တန်လိုက်တစ်ခုကနေကြည့်ရှုသုံးသပ်နိုင်မှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်12ရက်အလောအောက်တိုဘာလ22ရက်နေ့မှာတော့ကုစလလောင်းနှုတ်ကြာနောက်ဆုံးစကားစစ်ထိုးပွဲဆင်နွှဲဖို့စီစဉ်ထားပါတယ်ခင်ဗျ။တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံရရသူ AB Cornell Baraka ဘုဒုံးနေ့မှာလဲအထက်လွတ်တော်တရားရေးကော်မတီရှင်းမောက်ကျနာစစ်ဆေးပွဲမှာအမေရိကန်အမျိုးသားကျန်းမာရေးဆောင်ရှက်မှုစနစ်နဲ့ပတ်သက်ပြီးသူ့ရဲ့အယူဆထပ်ပြီးမေးမြန်းခံခဲ့ရပါတယ်။အမေရိကန်အမျိုးသားကျန်းမာရေးဆောင်ရှက်မှုစနစ်နဲ့ပတ်သက်ပြီးနိုဘလာ၁၀ရက်နေ့မှာတရားရုံးချုပ်မှာဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ Obama Care လို့လဲလူသိများတဲ့လက်ရှိအမျိုးသားကျန်းမာရေးဆောင်ရှက်မှုစနစ်ကိုသူ့အနေနဲ့ပြင်းပြင်းထန်ထန်စန့်ကျင်ခြင်းမရှိဘူးလို့ Barrett ကတတိယမြောက်နေ့ကျနာစစ်ဆေးပွဲမှာပြောပါတယ်။တရားသူကြီးတယောက်အနေနဲ့အယူအဆတွေကိုလက်ခံကြိုဆိုတဲ့ပွင့်လင်းတဲ့စိတ်ဓာတ်ရှိရမှာဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကသူကပြောပါတယ်။အင်္ဂါနေ့က7နိုင်ကြာပြုတ်ခဲ့တဲ့ကျနာစစ်ဆေးပွဲမှာတော့တရားသူကြီး Barrett ကတရားရုံးချုပ်မှာကျနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတီလေးဖြည့်ဆို့ခြင်းမပြုဘဲနေခဲ့တာပါအမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ဘာသာရေးအယူအဆတွေအလွှာမုန်းခံမှာမဟုတ်ကြောင်းသာသူကပြောပါရယ်အသက်48နှစ်အရွယ်ဘာရက်ကိုတရားရုံးချုပ်တရားသူကြီးဖြစ်ခဲ့မဲ့ဆိုရင်တရားရုံးချုပ်ကရှေးယူဆန် conservative တရားသူကြီးတွေအကြားဆက်မမြောက် conservative တရားသူကြီးဖြစ်လာမှာဖြစ်ပါရယ်ကိုရိုနာဗိုင်းရပ်စ်ကယောဂါကပန်းနာရင်ကျပ် TB ယောဂါအမြင့်ပြတ်တိုက်ဖျက်ရေးလုပ်ငန်းတွေမှာနှောင့်နှေးသွားစေဖို့အနေအပြုချိန်ချောက်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဟူးနေ့ကသတိပေးလိုက်ပါတယ
် TB remains unfortunately the biggest infectious disease killer in the world
TB ယောဂါကအခုချိန်မှာကုသယောဂါတွေနဲ့လူအသေးအပြောက်အများဆုံးယောဂါဖြစ်ပြီးမနစ်က TB ကြောင့်လူတစ်သက်မှ၄သန်းအသက်ဆုံးရှုံးခဲ့ရကြောင်းကိုဗစ်ကြောင့်ဒီအခြေအနေပေါ်စူးစူးသိရမှုရှိနေကြောင်း WHO ရဲ့ကမ္ဘာလုံးဆိုင်ရာ TB ယောဂါဆိုင်ရာအစီအစဉ်ဒါရိုက်တာဒေါက်တာတယ်ရီဇာကစီဗာကပြောပါရယ် TB ယောဂါအဖြစ်များတဲ့နိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့တောင်အာဖရိကလိုနိုင်ငံတွေမှာ TB ယောဂါရှာဖွေဖော်ထုတ်ရေးနဲ့ကုသရေးမှာအသုံးပြုဖို့ရာထားတဲ့အရင်းမြစ်တွေကိုကိုရိုနာဗိုင်းရပ်စ်တပ်ဖြတ်ရေးတဲ့အသုံးပြုနေရတယ်လို့လည်း WHO ကပြောပါရယ်ပြီးခဲ့တဲ့နှစ်က TB ယောဂါကြောင့်သေဆုံးသူ 1.4 သန်းထဲဒီနှစ်မှာသေဆုံးသူ 2,000 ကနေ 4,000 လောက်ပိုများလာနိုင်တယ်လို့လည်း WHO ကအစီအခံထားပါတယ်။စေကူတာထုံရှိနေရတဲ့အနေနဲ့အခုလိုမနစ်ကထပ်ပိုပြီးသေဆုံးကြမှာဖြစ်ပါတယ်။2020ပြည့်နှစ်အတွက် TB ဖြစ်ပွားနှုန်းများတဲ့နိုင်ငံတွေမှာ TB ရောဂါ TB လူနာစီးရင်တိတိတသာကျဆင်းသွားတယ်လို့လည်း WHO ကကြောက်ယူထားတဲ့စီးရင်ချက်လက်တွေကဖော်ပြနေပါတယ်။ကမ္ဘာမှာ TB ရောဂါအဖြစ်များဆုံးအိန္ဒိယတနိုင်ငံထဲမှာပဲအသွာလာတွေပိတ်ပင်ထားတဲ့မလကုန်ပိုင်းကနေဧပြီလကုန်အပတ်စဉ်နဲ့လာစေ TB ယောဂါ TB လူနာစီးရင်က90ရာခိုင်နှုန်းကျဆင်းသွားခဲ့တာပါတောင်အာဖရိကနိုင်ငံမှာလည်းမလနဲ့ဇွန်လအတွင်းအလားတူကျဆင်းသွားတာမျိုးကိုတွေ့ခဲ့ရပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့ကကမ္ဘာအစည်းအဝေးနိုင်ငံတွေပိတ်ဆက်ဖို့ရှိနေတဲ့ကြွေးမီတွေကိုမယူသေးဘဲနောက်ထပ်6လရက်ဆိုင်ထားဖို့သဘောတူလိုက်ပါတယ်အမေရိကန်ဒေါ်လာ14ဘီလီယံတန်ဖိုးရှိတဲ့ကြွေးမီပိတ်ဆက်မှုတွေကို အရင်သဘောတူညီချက်အရ6လကြာရပ်ဆိုင်းပေးထားခဲ့တဲ့ကာလကဒီနှစ်ကုန်မှာကုန်ဆုံးတော့မှာဖြစ်ပါတယ်။ဒါပေမဲ့ G20 အဖွဲ့ကအခုလိုကြေညာလိုက်တာကြောင့်ကမ္ဘာစီးရဲဆုံးနိုင်ငံတွေအနေနဲ့2021ခုနှစ်ဇွန်လအထိကျွေးမီတွေပြတ်ဆက်စရာလိုအပ်တော့မှာမဟုတ်ပါဘူး။အခုလိုရက်ရွှေဆိုင်းပေးတာကစီးရဲတဲ့နိုင်ငံတွေအတွက်ယာယီတက်တရာရစေမှာဖြစ်ပေမဲ့လို့ကျွေးမီတွေရှော့ချပေးတာမဟုတ်လို့အချိန်နောက်ဆုတ်ပေးုံနဲ့မလုံလောက်သေးဘူးလို့ကမ္ဘာဗန်ဥက္ကဋ္ဌဒေးဗစ်မာပတ်စ်ကပြောပါတယ်။လက်ရှိစီးပွားရေးအကျပ်တဲကကမ္ဘာလူရေတန်တရာ90ကို2021ခုနှစ်အရောက်မှာအလွန်တရာစီးရဲနွမ်းပါတဲ့အဆင့်ကိုရောက်ရှိသွားစေနိုင်တာဖြစ်လို့ကစစ်ကလေးရဖြစ်သွားနိုင်တဲ့အခြေအနေကိုကာကွယ်ဖို့အရေးကျွေးမီရှော့ချရေးတီတီရရဆောင်ရွက်တည်တယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌမာပတ်စ်ကပြောပါရယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5.85နဲ့ဒိုင်းနမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ဝင်းမြမစက်တာပရိမနဲ့ VOA American တန်ရဲ့ထိတ်တဲရောက်တဲ့နေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါနေ့စဉ်ကူးစက်သူရေအတွက်တရင်တစ်ဖက်အတွင်းပထမဆုံးအကြိမ်ဖြစ်တထောင်အောက်လျော့သွားပြီမဲ့စစ်ဆေးမှုလည်းအနည်းငယ်လျော့သွားပြီးသေဆုံးမှုကတော့40ခန့်အထိရှိခဲ့ပါတယ်။ဒီတရင်ပတ်ရခိုင်ရက်တွေအတွင်းစစ်ဆေးမှုပေါင်း 1,000 ကျော်နေ့စဉ်ရှိခဲ့ရာကနေမနေ့ကတော့ဒီစစ်ဆေးမှု 1,000 အောက်ရောက်ခဲ့ရာကနေအခုလိုတွေ့ရှိခဲ့တာဖြစ်ပေမဲ့ဒီအပိုင်းအတွင်းပိုးတွေနှုန်းက 10 ရာခိုင်နှုန်းအောက်ကိုပြန်ကျလာနေပါတယ်။မနေ့ဗိုလ်ရုံးနေ့ညက7နာရီချိန်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 9,656 ခုကိုစစ်ဆေးခဲ့ပြီးပိုးကူးဆက်သူ 888 ဦးထပ်တိုးကနောက်ထပ်သေဆုံးသူ39ဦးရှိခဲ့ပါတယ်။ဒါကြောင့်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 31,325 ဦးရှိလာပြီးသေဆုံးသူပေါင်းကလည်း932ယောက်ဖြစ်900ကျော်ဆင့်ကိုတက်လာနေပါတယ်။ဒါပေမဲ့ပြန်ကောင်းလာသူတွေလည်းပိုများလာကမနေ့က2069ယောက်ဆေးရုံကဆင်းခွင့်ရတာကြောင့်စုစုပေါင်းပြန်ကောင်းလာသူ 13,866 ဦးဖြစ်စုစုပေါင်းပိုးတွေ့သူရဲ့3ဘုံတစ်ဘုံကျော်လာနေပါပြီ။မနေ့ညနေပိုင်းထုတ်ပြန်ကြရရလဲတနေ့ကပိုးတွေ့သူပေါင်း1123ဦးထဲမှာထုံးစံအတိုင်းရန်ကုန်က915ဦးနဲ့ကူးစက်သူအများဆုံးဆက်ဖြစ်ခဲ့ကမန္တလေးက60နဲ့သာဒုတိယနဲ့ပဲခူးက58ဦးဖြစ်နေတာတတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာဥရောပသမဂ္ဂနဲ့မြန်မာနိုင်ငံ6ကြိမ်မြောက်လူခွင့်ရေးဆွေးနွေးပွဲကိုအောက်တိုဘာ14ရက်နေ့ကဗီဒီယိုကွန်ဖရင့်ပြုလုပ်ကျင်းပခဲ့ပါတယ်နှစ်ဖက်အကြား EBA ခေါ်စစ်လက်နက်မှတပါဗတ်စုံထိတွေ့ဆက်ဆံရေးအချိန်မြင့်လှုပ်ဆောင်နေချိန်မှာအခုလိုဆွေးနွေးပွဲကျင်းပခဲ့တာပါမြန်မာနိုင်ငံကိုဦးစားပေးကုန်သွယ်ခွင့်ပေးထားတဲ့အတိုင်းယူရိုသန်းပေါင်း 28,000 ကိုရှိတဲ့မြန်မာပို့ကုန်တွေကိုဥရောပသမဂ္ဂက2019ခုနှစ်အတွင်းဝယ်ယူတင်သွင်းခဲ့တာပါအခုဆွေးနွေးပွဲမှာရခိုင်ကချင်ရှမ်းပြည်နယ်အခြေအနေတွေပါဝင်စစ်ပေးရှောင်တွေစာနာမှုထောက်ပံ့ရရှိနိုင်ရင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ကိစ္စတွေအတွက်တာဝန်ရှိစေရေးကိုလည်းဆွေးနွေးခဲ့တယ်လို့နှစ်ဖက်ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်အခြေခံရပိုင်ခွင့်လွတ်လပ်ခွင့်တွေစီးပွားရေးလူ့သမားရေးအမျိုးသမီးရေးစတာတွေအပြင် COVID-19 ကာယရောဂါတားဆီးတိုက်ဖျက်ရေးတို့ကိုပါဗတ်စုံဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အထူးသဖြင့်လာမယ့်အထွေထွေရွေးကောက်ပွဲအပြင်လူမှုစီးပွားဖွံ့ဖြိုးရေးနဲ့တကွငြိမ်းချမ်းရေးပြည်လဲသိနေရေးတို့ကိုဥရောပသမဂ္ဂအနေနဲ့အခိုင်အမာထောက်ခံကြောင်းထပ်မံအတည်ပြုထားပါတယ်အထူးရှိခိုင်မြဲတဲ့ငြိမ်းချမ်းရေးဆိုတာတရားဥပဒေစိုးမိုးပြီးအုပ်ချုပ်ရေးစနစ်ကောင်းမွန်မှသာဖြစ်ထွန်းနိုင်တယ်လို့လည်းမြန်မာနဲ့ဥရောပသမဂ္ဂတို့သဘောတူညီကြတယ်လို့ဆိုပါတယ်ခင်ဗျာ COVID-19 ကာကွယ်ရေးထိုးစေ့တွေကိုနိုင်ငံတကာနဲ့တန်းတူရရှိလိုတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်ချမ်းသာတဲ့နိုင်ငံတွေအနေနဲ့ထိုးစေ့ရေးအတွက်သန်းထောင်ချီပြီးလက်ဦးရယူနေတယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေလည်းအလားတူရရှိခွင့်ရှိရမယ်လို့သူကသတိပေးပြောလိုက်တာပါစိတ်ချရပြီးဈေးတသာတဲ့ထိုးစေ့တွေတာဝန်ညီများရရှိစေရေးအမခံနိုင်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်မှုအဓိကလိုအပ်တယ်လို့လည်းဝန်ကြီးရန်တိုမာဆူဒီကဆိုပါတယ်။တကယ်တော့ COVID-19 ကာကွယ်ရေးထိုးစေ့ထောက်ဝက်ကြော်ကိုကမ္ဘာလူဦးရေရဲ့73ရာခိုင်နှုန်းသာရှိတဲ့ချမ်းသာတဲ့နိုင်ငံတချို့ကကြိုတင်ဝယ်ယူထားပြီလို့ Oxfam အဖွဲ့ကပြီးခဲ့တဲ့လမှာရေးသားလိုက်ပြီးတဲ့နောက်ဝန်ကြီးမာဆူဒီကအခုလိုပြောလိုက်တာပါ။ဝန်ကြီးမာဆူဒီဟာဗြိတိန်ခြေဆိုင် AstraZeneca ဆေးကုမ္ပဏီကြီးနဲ့တွေ့ဆုံပြီး သူ့နိုင်ငံအတွက်ထိုးစေးရှိနိုင်မှုအခိုင်အမာဖြစ်အောင်လှုံ့ဆော်နေပါတယ်။လူရေသန်း290နီးပါးရှိတဲ့အင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်မားလာနေတာကိုထိန်းချုပ်နိုင်ဖို့ရုပ်ကံကြိုးပမ်းနေရတာလည်းဖြစ်ပါတယ်။တရုတ်ကုမ္ပဏီ Sinovac Biotech ကလုပ်တဲ့ COVID-19 ကာကွယ်ဆေးထိုးစေးစမ်းသပ်မှုတစ်ခုထဲမှာလည်းအင်ဒိုနီးရှားနိုင်ငံကစက်သက်ခံတွေနဲ့ပါဝင်ဆောင်ရွက်ခဲ့ပါတယ်ခင်ဗျ။ China နိုင်ငံမှာတော့ဝန်ကြီးချုပ်နှုတ်ထွက်ပေးရေးဆန္ဒပြသူတွေအနေနဲ့တံပြန်ဆန္ဒပြတဲ့ဘီရင်စနစ်ထောက်ခံသူတွေနဲ့လမ်းမှာမနေ့ကထိတိုက်တွေ့ခဲ့ပြီးအခုတော့ဝန်ကြီးချုပ်ယုံဆိုင်ရာအစိုးရရုံးအပြင်ဘက်မှာအ ਨੇ ဆုံး၃ရက်ဆက်ဖျားပေးဖို့ကြေညာလိုက်ပါတယ်။သိန်းကနန်းအထိရောက်ရှိလာတဲ့ဒီဆန္ဒပြသူတွေအနေနဲ့ဒီအစိုးရရုံးကိုမနေ့ကချီတက်ခဲ့ရလမ်းမှာဘီရင်စနစ်ထောက်ခံသူအဝါရောင်ဝတ်ဆန္ဒပြသူတွေနဲ့ထိတိုက်တွေ့မှုရှိခဲ့တာအပြင်ယုံနာရောက်မှလည်းချထားတဲ့လုံခြုံရေးစီကိုဖျက်ချော့ကာအခုလိုသပိတ်စခန်းဖွင့်လိုက်တာပါ။လွန်ခဲ့တဲ့၆နှစ်ထက်ကအာဏာသိမ်းပြီးနောက်စိတ်ကြိုက်ဖွဲ့စည်းပုံနဲ့ရွေးကောက်ပွဲကတဆင့်တက်လာတဲ့ဝင်ကြီးချုပ်ပရယုတ်ချန်အိုချာဖြုတ်ချရေးဆန္ဒပြပွဲတွေကိုထိုင်းကျောင်းသားတွေကလွန်ခဲ့တဲ့လပိုင်းတွေကစဥ်ဆောင်ခဲ့ကအခုလိုလူထုပါလာတဲ့ဆန္ဒပြပွဲကြီးတွေအထိဆက်ဖြစ်လာတာပါ။အရင်လွတ်လပ်တဲ့ပြည်သူလှုပ်ရှားမှုလို့နာမည်ပေးခဲ့ရကနေအခုတော့ခါနာရက်ဆက်ဒေါန်ပြည်သူတွေရဲ့အဖွဲ့လို့အဓိပ္ပာယ်ထွက်တဲ့နာမည်ပြောင်းထားတဲ့ဒီဆန္ဒပြပွဲမှာအခုလိုဝင်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုတာအပြင်ထိုင်းနိုင်ငံမှာအရင်မပြောရဲမဆိုရဲဖြစ်ခဲ့တဲ့ဘရင်စနစ်ဖြစ်ပြင်ပြောင်းလဲနေဖွဲ့စည်းပုံအသစ်ပြန်လဲရေးဆွေးရေးအထိပါတောင်းဆိုလာနေပါတယ်။ဆန္ဒပြသူတွေအနေနဲ့မနေ့နေ့လည်း၃နိုင်ထိုးကနေကနေစပြီးဗန်ကောက်မြို့အထင်ကရဒီမိုကရေစီထိမ့်မဲ့ကြောက်တိုင်ကနေစချီတက်လာက၄နိုင်ကံကြာမှာအခုလိုထိုင်းဆွေးရုံကိုရောက်လာပြီးမှဆန္ဒပြသူတူကလူပေါင်း၃သိန်းလောက်ရှိလာပြီလို့ခန့်မှန်းလိုက်ချိန်မှာဒီဖွဲ့ကောင်းဆောင်အာနောင်နန်ဖာကသူတို့ရဲ့အဆုံးသက်တိုက်ပွဲကိုရောက်နေပြီလို့ကြွေးကြော်လိုက်ပါတယ်ခင်ဗျာ။ကသာပရင်းမနဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ခဏတွေကိုနားဆင်ရတော့မှာပါခင
်ဗျမင်္ဂလာပါရှင်ရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုနှိမ်နင်းနေတဲ့စစ်စင်ရေးအတွင်မြန်မာစစ်တပ်ကကလေးငယ်တွေကိုပါလူတိုင်းတပ်ဖွဲ့အုံပြုနေကြောင်းဆွဆွဲခံထားရခြင်းအောက်တိုဘာလ5ရက်နေ့ကစစ်မြေပြင်ကြားကလေးငယ်နှစ်ဦးလက်နက်ထိမှန်တိုက်ဆုံခဲ့ရတဲ့ဖြစ်ရပ်အပေါ်မှာဝမ်းနဲ့တုန်လှုပ်မိကြောင်းကုလသမဂ္ဂကဗုဒ္ဓဖူးနေ့ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်အတွင်းအောက်တိုဘာလ5ရက်နေ့ကမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ယောက်ျားလေးနှစ်ဦးလက်နက်ထိမှန်တိုက်ဆုံခဲ့တဲ့ဖြစ်ရပ်ကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှဗုဒ္ဓဖူးနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ်
The two children died of gunshot wound after fighting broke out. You know, we read these stories.
တိုက်ပွဲတွေကြားတနက်ထိမှန်ခဲ့တဲ့ကလေးနှစ်ယောက်ဟာဒဏ်ရာနဲ့သေဆုံးခဲ့ပါတယ်။ဒီလိုဖြစ်ရမျိုးကုလသမဂ္ဂအနေနဲ့နေ့စဉ်လိုထုတ်ပြန်ပြောဆိုနေရတာတကယ့်ကိုဝမ်းနဲ့တုန်လှုပ်ဖို့ကောင်းပါတယ်။ရခိုင်ပြည်နယ်မှာရှိနေတဲ့ကုလသမဂ္ဂအေဂျင်စီတွေနဲ့ NGO အဖွဲ့တွေစုပေါင်းထုတ်ပြန်တဲ့ကြေညာချက်မှာဒီလိုကလေးငယ်တွေတပ်ဖြတ်ခံရမှုအတွက်တာဝန်ရှိသူညီသူမဆိုတာဝန်ခံဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိအပြည့်အဝအမြန်ဆုံးစုံစမ်းစစ်ဆေးဖို့လဲတောင်းဆိုထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတဲ့နေ့ကမြန်မာစစ်တပ်ရဲ့တပ်စိတ်တစုဟာသူတို့တိုက်ရင်စခန်းကိုပြန်ပြီးရှောက်လာခြင်းလမ်းမှာမြေမြုပ်မိုင်းတွေရှိမရှိတေချာစေရေးသူတို့ NDA ကိုကာကွယ်တဲ့အနေနဲ့တေဆုံးခဲ့တဲ့ယောက်ျားလေးနှစ်ဦးအပါအဝင်ဒေသခံလယ်သမား15ဦးလောက်ပါဝင်တဲ့အုပ်စုကိုသူတို့တက်စိတ်ရှိကနေအတင်းအာဓမဆိုတာမျိုးလမ်းလျှောက်စေခိုင်းခဲ့တာဖြစ်တယ်လို့ကုလသမဂ္ဂအေဂျင်စီတွေရဲ့ထုတ်ပြန်ချက်ကိုစတီဖင်ဒူဂျရစ်ကပြောပြသွားပါတယ်။အခုလိုဒေသခံတိုင်းရင်းသားတွေကိုမြန်မာစစ်တပ်ကလူတိုင်းတစ်ဖွဲ့အုံပြုနေတာဟာလက်ရှိရခိုင်ပြည်နယ်မှာတွေမဟုတ်ပဲအရင်ပြည်ရင်းစစ်တွေဖြစ်ခဲ့တဲ့ကရင်ရှမ်းကချင်ပြည်နယ်တွေမှာလည်းဒီနည်းမျိုးဟာကိုပဲကျင့်သုံးခဲ့တယ်လို့ဗြိတိန်အခြေဆိုင် Burma Human Rights Network ရဲ့အမှုဆောင်ညွှန်ကြားမှုကိုကျော်ဝင်းက VOA ကိုပြောပါတယ်။
ဒါကတော်တော်လေးကိုသူတို့ရေရေစစ်စစ်လုပ်တဲ့အလုပ်တစ်ခုဖြစ်တယ်။ဒေတာကန်တွေကိုစိတ်ထဲမှာကြောက်စိတ်တွေဖြစ်လာအောင်ဟိုပြောရမယ်။ဟိုမြန်မာစစ်တပ်ပေါ်မှာသူတို့တွေပုံပြီးကြောက်လောင်စိတ်သက်ဆက်စင်ပုံစံမျိုးလုပ်တာလည်းဖြစ်တယ်။ဒါပေမဲ့ဘယ်လိုရွေးချက်နဲ့ပဲလုပ်လို့ဒါတော်တော်ကိုလူဝဆန်နဲ့လုပ်ရလို့ကျွန်တော်ပြောချင်ပါတယ်
။နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ခါကျတော့ကျူးလွန်မှုတွေကမြန်မာစစ်တပ်ကကျူးလွန်တာလားအေးအေးခိုင်လက်နက်ကိုင်ဖွဲ့ကကျူးလွန်တာလားအဲ့လိုမျိုးတွေပေါ့နော်။ဆိုတော့အပိုင်းကျတော့ဘယ်သူကဘယ်လိုကျူးလွန်နေဆိုတဲ့အပိုင်းကိုတော့ဘယ်လိုမြင်လဲရှင့်။
ကျွန်တော်တို့သိရတဲ့လောက်ဒီအသားတွေကြီးရသားတွေကိုကျွန်တော်တို့မိကြီးရတဲ့လောက်ကဒါကမြန်မာစစ်တပ်ကလုပ်တာပေါ့နော်။နောက်ဟိုကျွန်တော်တို့ ဟိုဒါကတော့ဟိုအတွေ့အကြုံတစ်ခုရလဲကျွန်တော်ပြောလို့ရတယ်ဒီကတိုင်မျိုးလုတ်တဲ့ဟာမျိုးကျွန်တော်တို့တောင်းတော့ဘယ်တော့မှမတွေ့ခဲ့ဘူးဒီလိုဒီဟိုပြီးပြီးမှပြီးမှရှိတဲ့လက်နက်ကင်ဖွဲ့စည်းတွေပြောရမယ်ဆိုရင်ဒီလက်နက်ကင်ဖွဲ့စည်းတွေဖြစ်လာကြတဲ့ကောသူတို့ရဲ့ဒေသခံတွေသူတို့လူမျိုးတွေကိုသူတို့ကာကွယ်ဖို့ဒီမြန်မာစစ်တပ်ကရက်စက်ချမ်းကျုပ်တဲ့ဒီလူမျိုးစနစ်လို့ရတဲ့နေကာကွယ်ဖို့ဆိုပြီးတော့ဒီအရာဖြစ်လာကြတာဒီစစ်တပ်တွေဒီအေအူမအေအူတို့ PNU တို့သူတို့လက်နက်ကင်လာတယ်ဆိုတော့ကသူတို့လူမျိုးတွေကိုသူတို့ကာကွယ်ဖို့အတွက်သူတို့ဖြစ်လာကြတာဒါမျိုးလူမျိုးစနစ်လို့ရကမြန်မာစစ်တပ်ပဲလုပ်တာဘာလို့သူတို့တွေကဒီရခိုင်ဒေသမှာတော်ပြီးရခိုင်လူမျိုးတွေရှိတဲ့နေရာကိုတော်ပြီးကျူးကျော်နေကြတာဒါလည်းစစ်တပ်ကဖျက်ဆီးလို့ရှိရင်ဒီလိုလို့ရမျိုးဆိုတာကဒါမြန်မာစစ်တပ်ပဲလုံကုန်လုံးနိုင်တယ်ဟိုရခိုင်မြန်မာရှင်းပြောလို့ရှိရင်တို့တို့အေရတို့တို့လူမျိုးတွေတို့ကာကွယ်နေတဲ့အနေအထားမှာရှိဟိုကျွန်တော်တို့တုံ့တက်တာတော့ဒါမြန်မာစစ်တပ်ကဟိုဒီနေမီကန်ဒေတာကန်ကြီးဆက်ရတဲ့တရင်ချက်လေးတွေကျွန်တော်တို့ဟိုအရာဆိုတုံ့တက်ကြည့်လို့ရှိရင်ဒါမြန်မာစစ်တပ်ကဟိုလုပ်ရက်ပြီးဆိုတာတော်လေးထင်ရှားပါဒါကျွန်တော်တို့နောက်ထပ်လည်းဟိုအသက်တည်ထောက်ထားတွေရသလောက်ကျွန်တော်လိုက်နေပါသေးတယ
်ဒါအပြင်အခုလိုမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုရှုံချကန့်ကွက်နေတာထက်ကုလသမဂ္ဂအနေနဲ့ပြင်းထန်ထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်တင်ကြောင်းကိုကျော်ဝင်းကဆိုပါတယ်ဗုဒ္ဓဘုရင့်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာမြန်မာနိုင်ငံကပဋိပက္ခတွေမှာကလေးငယ်တွေတပ်ဖြတ်ခံရတာဒဏ်ရာရတာစတဲ့အရေးအတွက်တိုးမြင့်လာနေကြောင်းနဲ့ဒီလိုအခြေအနေပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဖော်ပြထားပါတယ်။ဒါအပြင်2020ခုနှစ်ပထမ3လအတွင်းတည်ဆုံးခဲ့တဲ့ကလေးငယ်ပေါင်း100ကျော်အထက်မှာရှိနေပြီးဒါဟာ2019ခုနှစ်ကတည်ဆုံးခဲ့တဲ့ကလေးငယ်အရေးအတွက်ထက်ထက်ဝက်ကျော်ရှိနေကြောင်းထုတ်ပြန်ချက်မှာရေးသားထားပါတယ်ရှင်။
ရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာရခိုင်လက်နက်ကိုင်အေဖွဲ့တပ်ဆွဲထားတဲ့တောင်ကုန်းကိုဒုတိယနေ့ဖြစ်တပ်မတော်ကကြီးရည်လီပူပေါင်းတပ်ဖွဲ့နဲ့ဆက်လက်ထိုးစစ်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရသေးတော်မြို့နယ်မှာမကြသေးခင်ရက်တွေကအပြန်အလှန်သိမ်းပိုက်ခဲ့ကြတဲ့တောင်ကုန်းတစ်ခုကိုတပ်မတော်ကပြန်လည်ဆင်းချုံနိုင်ဖို့ဒီကနေ့လည်းဆက်လက်ထိုးစစ်ဆင်နေတာပါ။မနေ့ကတည်းကတပ်မတော်ဘက်ကကြီးရည်လီတိုင်အားသုံးတိုက်ခိုက်ခဲ့တဲ့ရသေးတော်မြို့နယ်သီးဆွဲနဲ့အောင်သာစီရွာကြားတောင်ကုန်းကိုဒီကနေ့မွန်းလွဲပိုင်းကစပြီးလေရင်နဲ့ပြစ်ခတ်တက်ကတ်မှုတွေစတင်လာခဲ့တယ်လို့ကိုယ်တိုင်တွေ့ခဲ့တဲ့အောင်သာစီရွာသားလူကပြောပါတယ
်ခက်ချနေလေရင်နဲ့အကျဉ်းရှိပြီတာယဝန်းကြီးဒီတောင်းတာတော့မှတကယ်ဂျက်တိုင်ကိုရင်နဲ့မစိနေဘူးအေးလည်းကြည့်ပြတယ်ဒီတော့ရပြတယ်ဘာသူရရပြတယ်ပေါ့ဒီရင်ဆက်ဆက်တော့မရှိသေးဘူးလေ
သီးဆွဲနဲ့အောင်သာစီကြားတောင်ကုန်းကိုမနေ့ညနေပိုင်းမှာပဲစိမ့်ပိုင်းနိုင်တဲ့ကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းမနေ့တုန်းကပူပေါင်းစစ်စည်ရေးတွင်ပြမထားတဲ့နေရာကိုတော့အပြည့်အဝမသိမ်းချုပ်နိုင်သေးဘူးလို့ဒေသခံရွာသားကပြောပါတယ
်။နေရာလေးကိုရှင်နေကလေရင်နဲ့ကိုနာကြီးခွဲတော့မလာဘူးပုံကြည့်တယ်။လေရင်ပြပြောပြန်လာနဲ့သူတို့ထိုးစစ်ချင်တယ်လေ။သူတို့တနေ့ကထိုးစစ်ချင်တော့အစားဆုံးများအဲ့ဒီကုန်းလေးတကုန်းကိုတော့အဲ့ဒီသူတို့သိမ်းလို့ရတယ်ဒါပေမဲ့ဟိုကုန်းကြည့်လို့တော့မရဘူးပေါ့။ကုန်းသေးပါမှာသူတို့တမဆွေးဝဲမှုကလည်းအဲ့ဒီမှာအရင်တမိုင်းနေပါလေချိုးမထင်တယ်အဲ့ဒါကြောင့်
တိုက်ပွဲပြင်းထန်ဖြစ်ပွားရာကထိခိုက်ကြဆုံးမှုတွေများပြားကြောင်းဒေသခံတွေကပြောဆိုနေကြပေမဲ့အတိအကျကိုတော့တရားတည်ပြလို့မရပါဘူးဒီကနေ့စစ်စင်ရေးအတွက်မြန်မာစစ်တပ်ကရေချောင်းကပါအင်အားဖြည့်တင်းထားတယ်လို့လည်းဒေသခံတွေကပြောပါတယ
်ဒီနေ့တော့ဇက်ကတော့ပိုက်တာတော့ကြီးတယ်ရောဇက်ကတော့လူရင်းဖြစ်နေတာဟုတ်ဒီနေ့ဆိုဇက်နဲ့ဆင်းနေလာပြီးတန်းအင်အားနေရာကျော်တွန်းလာနေမလားလာဖြစ်ရတော့ခီးစစ်ကိုပြန်ဖြစ်ရ
မနေ့ကတိုက်ပွဲတွင်တောင်ကုန်းကနေဆုတ်ခွာဆွဲပြေးသွားတဲ့အေအေဖွဲ့ကအနီးနားပတ်ဝန်းကျင်ရှိကျေးရွာတွေကိုမီးရှို့ဖျက်ဆီးထားတယ်လို့သမ္မတဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အောင်သာစီကျေးရွာသားသူကတော့သမ္မတဘက်ကလက်နက်ကြီးကြီးစီမံရာကရွာမီးလောင်ကြောင်းပြောပါတယ်
။ဒီအဆုံးလေဒီလိုနေတာသူတို့ရှုံလားအဲ့ဒီနေရာကိုမတ်တယ်မတော်ဘူးလေဘောကနေမီးလောင်ကုန်းတွေနဲ့တမင်တခါလာပြီးပုံချတော့တာကျွန်တော်မြင်ရတာမြေဝေကပုံချတော့တဲ့ခါလေးမီးကုန်းလုံးတွေတန်းပြီးရွာထက်လာတာကိုလေ
အေအေစဖွဲ့တွေအနေနဲ့ရတိတောင်မြို့နယ်သီးဆွဲကျေးရွာနီးစူးမှုတောင်ကုန်းမှာအခိုင်အမာနေရာယူပြီးလမ်းမဆွတ်တဲ့မှုဖျက်လောက်ခြင်းရေရင်တွေကမကြာခဏပြစ်ကတ်ခြင်းချိန်ချောက်နေလို့လုံခြုံရေးစဖွဲ့ဝင်တွေကတိုက်ခိုက်သိမ်းပိုက်တာလို့တပ်မတော်ဘက်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့တပ်မတော်ရဲ့စစ်စင်ရေးဟာဒေသတွင်းဒိဋ္ဌိဖျက်တော့ဖို့ရည်ရွယ်ချက်နဲ့ထိုးစစ်ဆင်တာလို့မနေ့တုန်းကပြောဆိုထားပါတယ်။
တိုက်ပွဲဖြစ်နေတဲ့နေရာကဒီဗမာစစ်တပ်ကပြောသလိုယူဟာမြောက်တဲ့ကုန်းတွေမဟုတ်ဘူးဗျအဲ့ဒီနေရာမှာလေယာဉ်တွေအများကြီးရှိတယ်အဲ့ဒီဒေသရဲ့စားဝတ်နေရင်းနဲ့ဒီကျွန်တော်တို့ရခိုင်တပ်တွေကိုရိုက်ခါပြည့်စုံရှင်တဲ့ရည်ရွယ်ချက်နဲ့ဒီစပားစိတ်တဲ့အရှင်ကစားပြီးတော့မှဒီအခုစပားရိုက်သိမ်းတဲ့အရှင်ကြီးအဲ့ဒီဒေသတစ်ခွင်လုံးကိုဒီငါမခေါင်းပေါအောင်အော်ဖန်ဒီလိုတဲ့ရည်ရွယ်ချက်တစ်ခုတည်းအတွက်ဒါမြန်မာစစ်တပ်ဘက်ကနေပြီးတော့အခုလိုမျိုးသေးကြီးမကြီးတိုက်နေတာဖြစ်တယ်ဗျ
ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့သိရှိဖို့သမရဖက်ရောအေရခိုင်လက်နက်ကင်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး အခုတိုက်ပွဲဖြစ်ပွားနေတဲ့သီဆွဲကျေးရွာနီးတောင်ကုန်းကိုအောက်တိုဘာလဆန်းကမြန်မာတပ်မတော်နဲ့အေအေဖွဲ့တို့အပြန်အလှန်တိုက်ခိုက်သိမ်းပိုက်ဖို့ကြိုးစားနေကြတာပါ။မနေ့ကဖြစ်ပွားတဲ့တိုက်ပွဲတွင်ထောင်နဲ့ချီတဲ့လိုင်ကွင်ကျေးရွာသားတွေကြေတိတောင်မြို့ဘက်သိမ်းရှောင်နေရသလိုတခြားနီးနားကအောက်ကျောင်းဆောင်စဘူကျွန်းအောင်စီကုန်းပြင်ဝန်းကံပြင်ကျေးရွာသားတွေလည်းစီဒီပြင်ကျေးရွာမှာခိုလုံနေကြရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
ကျွန်တော်ဝင်းမြမာကိုဗစ်အဖြစ်များနေတဲ့ရန်ကုန်မှာဆေးစစ်တဲ့ဆက်ပြဿနာကြောင့်စစ်နှုံးကျသွားတယ်လို့သတင်းတွေထွက်လာတဲ့ပေါ်ဂျမိုင်းနဲ့အကစားဝင်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကဆက်ပြဿနာမဟုတ်ဘဲအခမ်းပြဿနာပဲဖြစ်ကအခုပြင်ဆင်ကြီးပုံမှန်အပြင်ထပ်တိုးစစ်သွားဖို့ရှိတယ်လို့ပြောကအခုလိုဆက်ရှင်းပြပါတယ်
။အဲစစ်နိုင်ပါတယ်ဆရာအခုမေးရရ900ကျော်1000ပြီးပါပေါ့နော်retreat test လေးဖြစ်ပါလေဆရာကျွန်တော်ရဲ့ maintenance capacity က4000ပေါ့နော်4000နဲ့5000ရာပဲရှိတာဗျာဒီကန်နာရီကအကုန်လုံးကဒီ contribution ရဲ့ retreat test ဖြစ်ပြန်လာတာပေါ့ဆရာကျွန်တော် positivity rate တော့မှာ 10% အောက်ကိုသင်သွားပြီပေါ့ဆရာဒါလေးကလည်းကောင်းတဲ့အချက်ပဲ
ဟုတ်ကဲ့ဒီနေ့မှဆရာရေတချို့သတင်းတွေထဲမှာတော့ဒီ set တလုံးပေါ့နော် PCR set တလုံးပြတ်တယ်ဆိုပြီးတော့ဒီဆေးစစ်တာတွေရက်နဲ့ချီကြာခဲ့တယ်ပေါ့နော်အဲ့လိုမျိုးတွေပြောနေတာတွေတော့ကြားနေတယ်ဆရာ
မဟုတ်ပါဘူးဆရာမပြတ်ပါဘူးဟုတ်ကျွန်တော်အနေနဲ့ပုံမှန်လေပတ်နေပါတယ်ကိုရက်ကဒီအမှာပေါ့ဆရာဒီကခွဲသားမှာရှိရဲ့ negative pressure ဘုံက negative pressure မရတော့ပေါ့ဆရာအဲ့မှာပြန်ပြီးတော့ဟိုဖိုက်ပေါက်ပေါ့ဖိုက်ပေါက်နေရတာလေးပြင်လိုက်တော့ကောင်းသွားတယ်ဆရာဒီရက်ပိုင်းကြီးလေးနော်ဒီနေ့ဆိုရင်တော့ပဲနားလိုက်ရပြီးရစလုံးချစ်ချင်းပြန်ပေါ့ဆရာ
ဟုတ်ကဲ့ဒီနေ့မှာ rapid test တွေစစ်တဲ့ပမာဏကျသွားတယ်ဆိုပြီးတော့လည်းပြောနေကြတာကြားတယ
်။မရှိပါဘူးဆရာ။တော့တိုးတော့ကိုတို့ပေါ်တော့တိုးလာတော့ဘူးဆိုကျွန်တော်ပိုကရီကသေးုံနေရပြီးတော့ဒီ rapid test ကိုစစ်ဖို့ပေါ့နော်။သူတို့ကနေပြီးတော့ဒီကင်းနေပေါ့အထူးသဖြင့်ကုန်တွေရင်းတန်းကြောင်းပေါ့။ခုံကားတွေစစ်တဲ့ဟာပေါ့နော်။ဒါဆိုကျွန်တော်က system integrity train လုပ်ဖို့ကျွန်တော်ဒီမှာကော်ပြီးတော့ train လုပ်ပေးနေတာရှိပါတယ်။ဒီ DNA အပြင်မှာဒီ train လုပ်ထားတဲ့ game တွေအားလည်းနောက်ကျတော့ check ဆိုင်ပါလိမ့်မယ်နော် check point တွေဒီချက်ပို့ပြီးတော့ဒီ DNA ဆက်လုပ်မှာဖြစ်ပါတ
ယ်ဟုတ်ကဲ့နောက်ထပ်ရောအဲ့လိုမျိုးဒီထပ်ချက်ဖို့အနေထားမျိုးတွေပေါ့နော်သင်တန်းပေးမှာရှိသေးလား
အာရှိပါတယ်ဗျာနောက်လည်းဒီလိုမျိုးဒီ check point တွေမှာပဲလေကျွန်တော်တို့တိုင်းဒေသကြီးပြည်နယ်ဆေးရုံတွေခွဲပြီးထားရလည်းရှိတယ်အဲမျိုးနယ်ဆေးရုံတွေလည်းမကြမီရောက်မှာပေါ့နော်ဒီအရာလည်းကျွန်တော်တို့ကတက်ဆိုင်ဖြစ်နေပြီးတော့မှဖြစ်ပါ
ဟုတ်ကဲ့ဆရာနောက်ဒီ test kit စီရောက်လာတဲ့အနေထားလည်းအဆင်ပြေပါတယ်ဆရာနော်ဆရာဟိုနေ့ကပြောသလိုအခုက၄သိန်းရောက်ပြီတော့နောက်၅သိန်
းအားကြီးဆရာဒီမိနစ်နောက်ဖြစ်နေတယ်ဒီဆရာကျွန်တော်ဒီဝေးမှာကျွန်တော်ဥပဒေကြီးပြောတာအဲကျွန်တော်တော့၅သိန်းပါလားလေ၄သိန်းကိုကျွန်တော်၂သိန်းခွဲကအဲ့ဒါပြီးရင်နောက်ထပ်၂သိန်းခွဲထည့်အောင်လို့ဆရာဒီပတ်တိုင်းပါလေအဲကျွန်တော်က test kit က၄သိန်း plus ၅သိန်းပေါ့အားလုံးကျွန်တော်၉သိန်းရအောင်လို့ဆရာတော်လို့ရှင်နေပြမာလေးရှိသေးကြ။ကိုရီးယားလူတွေထားရဲ့ရှိသေးတယ်။အဲတော့ကျွန်တော်တို့က1 million တော့ကတ်သွားမှာပဲ test kit ပါလေ။တကယ်လို့စစ်စစ်ဆက်ဆိုင်တဲ့ population ပေါ့။ဒီ test kit နဲ့ဆက်ရတဲ့ criteria လေးဝင်နေသူနည်းလူတွေအကုန်လုံးကကျွန်တော်ကတက်ဆောင်မှာပေါ့နော်။ special program နဲ့စစ်တိုင်းလေးတက်တက်လုပ်ရှိမှာပေါ့။အလုပ်သမားတွေကဆရာကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါလေဆရာဒီရန်လက်တရားမျိုးပေါ့နော်။ဒီ assessment promotion ကြတဲ့လူမကြီးရဝင်ကြတယ်ပေါ့။
ဟုတ်ကဲ့ဆရာနောက်တစ်ခုကဟိုအတိအကျလူနာတွေနဲ့ပေါ့နော် contact အနည်းကတွေ့ခဲ့တဲ့သူတွေက negative ဖြစ်တဲ့သူပေါ့အပိုးမတွေ့တဲ့သူတွေ3,900ကျော်လောက်ကိုအိမ်ထဲမှာဒီကိုရိုနာကိုသွားလာကန့်သတ်ဖို့ပေါ့နော်အိမ်ထဲမှာ quarantine လုပ်ဖို့ပြေးလိုက်တာကိုတွေ့ရပါတယ်ဆရာအဲ့ဒါရောထူကြမှုရှိလား
ဟုတ်အဲ့ဒါကတော့အရင်ကတော့ကျွန်တော်က contact ပေါ့ဆရာ contact တွေကိုကျွန်တော်တို့က quarantine နဲ့ထည့်တာပေါ့နော်ဒါပေမဲ့အခုကတော့ဒီ test kit နဲ့ဖြစ်တယ်ဆက်ပြီးရခါကျတော့မတွေ့ပေမဲ့လည်းအိမ်မှာပဲဆက်ပြီးတော့နေပါအောင်ပေါ့နော်တတိယပြီး home quarantine ဘောမျိုးပေါ့ဆရာ negative ဖြစ်တဲ့နေသားကိုကျွန်တော် home quarantine ပေးတာပေါ့စပြီးပြောလိုက် contact home quarantine system စပြီးပေါ့အရင်ကဆက်ဆရာ contact ဆိုရင်ဒီကိစ္စကျွန်တော်တော့ပုံနဲ့သိနှောင်းဖြစ်တာပေါ့ဝင်ဝင်ကြီးလူကြီးဆက်တယ်ချက်ခက်ကြီးလူကြီးဆက်တယ်ပေါ့နော်အဲတော့နောက်ပိုင်းက policy တောင်းလိုက်ချင်တာတော့9ရက်နောက်မှတစ်ခါဆက်တယ်တော့ check ID ဒီခါဖြစ်တယ်ပေါ့ brand new contact နှစ်ခါတော့ဖြစ်တယ်ပေါ့နော်ဒီ test kit ရဲ့အားကြရတယ်ပြောအောင်မဟုတ်ဒီ switch phone color တွေလောက်လာရင်လည်းဒါတို့အနေနဲ့ကတော့ဆက်ပြီးတော့မပြတ်နိုင်ဘူး အနည်းအားဖြင့်တော့ဒါကတော့ကျွန်တော်အမြင်ကတော့တစ်ခါချော့လိုက်တာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာအားလုံးပူပေါင်းဆောင်ရွက်မှုရပြီးတော့ဒီလိုင်းကိုအမြန်ဆုံးကျော်လွှားနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမင်ပါ
ထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံကကုန်ကားမောင်းသူ၃ဦးကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာကြောင့်နောက်ဆက်တွဲစောင့်ကြည့်စစ်ဆေးမှုတွေကိုအချိန်နှင့်ဆောင်ရွက်နေတဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါထိုင်းမြန်မာအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မဲဆောက်မြို့မှာမြန်မာနိုင်ငံကကုန်ကားမောင်းသူ၃ဦးကိုဗစ်ရောဂါပိုးကူးစက်နေတာကိုတွေ့ရှိခဲ့တဲ့အကြောင်းဒီသတင်းပတ်အစောပိုင်းမှာပဲထိုင်းရနာပိုင်းတွေကအတည်ပြုခဲ့ပြီးတဲ့နောက်သူတို့နဲ့ထိတွေ့ဆက်ဆံသူတွေတွာလာခဲ့ရနေရာတွေမှာပါနောက်ဆက်တွဲစစ်ဆေးနေတာပါ။နေဆက်ကုန်သွယ်ရေးလုပ်ငန်းတွေကိုလည်းကန့်သတ်လိုက်သလိုရောဂါပိုးရှိမရှိစစ်ဆေးခဲ့တဲ့မြန်မာနိုင်ငံသားတွေကိုလည်းမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကမြန်မာဘက်ကကုန်တင်ရေမောင်း၃ဦးရှိမှာကိုဗစ်ပိုးသွေးရှိတာနဲ့ပတ်သက်ပြီးတော့သူတို့နဲ့ဆက်ဆက်တဲ့ကုန်လောင်ယုံထဲကနေပြီးတော့အစုပေါင်း90နဲ့တယောက်ကိုကိုဗစ်ပိုးဖြစ်တယ်ပြီးတော့မြန်မာဘက်ကိုလွှဲပြောင်းတယ်အဲ့ဒီဘောတော်ရေမောင်း၃ဦးကတော့ပိုးပေါ့သူတို့နဲ့ဆက်ဆက်တဲ့သူတွေကတော့ဟိုပြောမယ်ဆိုရင်တော့စာစနာအထောက်အထားရှိသူတွေလည်းပါတယ်အဓိကသူတို့နဲ့ပြောမယ်ဆိုရင်တက်ကျက်တယ်ပေါ့ကြီးကြီးဆက်ဆက်မိသူတွေဖြစ်တဲ့အတွက်သူတို့ပါစာစနာတစ်စိတ်တစ်ပိုင်းရှိနေတယ်လေအပြည့်စုံရှိသူတွေပါတယ်သူတို့ ਨੇ အဆက်ဆက်ဖြစ်သွားတဲ့အတွက်သူ့အားလုံးမြန်မာနိုင်ငံ90ကျောင်းလို့ပို့လိုက်ပြီးဖြစ်ပါတယ်မြန်မာဘက်ကလည်းသူ့ကိုချူဝင်ဖိုင်းထားတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဂရက်တွေကအဖြစ်အပျက်နဲ့ဆက်ရောက်မှုတွေရှိလာပြီးတော့မဲဆောက်မြို့တွေကရက်ွက်တွေဖြစ်တဲ့အစ္စလမ်ဘန်ရောရက်ွက်တို့ပန်းထုံထောင်းတို့အဲ့ဒီတွေမှာနှစ်နေရာခွဲပြီးတော့ဆစ်ဆင်းနေပါတယ်မနေ့ရက်အထိရတော့လူ1220ယောက်ကိုဗစ်ပိုးဖြစ်တယ်
။ထိုင်းနိုင်ငံမှာမြန်မာကုန်ကားမောင်းသမား၃ဦးကိုဗစ်ရောဂါပိုးကူးစက်ခံနေရကြောင်းအတည်ပြုခဲ့ပြီးတဲ့နောက်နေဆက်ဒေသတွေကိုလုံခြုံရေးထပ်မံတင်းကျပ်ထားကြောင်းကိုလည်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြတာပါ။မြန်မာနိုင်ငံသားတွေအများစုနေထိုင်ရာမဲဆောက်မြို့တွေကနေရာတချို့မှာလည်းရောဂါပိုးအခမဲ့ဆစ်ဆင်းနေတာတွေရှိနေကြောင်းအလို့သမားရေးလှုံ့ဆော်သူဦးမိုးကျော်ကပြောပြပါတယ်
။ဆိုရင်မဲဆောက်မြို့ကရှိနေတဲ့ရက်ွက်16ခုရက်ွက်ကြီးက12ခုအဲ့ရက်ွက်နဲ့ဆက်ဆက်နေတဲ့ရက်ွက်ငယ်လေး4ခုဒီမိုဘိုင်းဖုန်တာမျိုးနဲ့ဒီလက်ချက်ပိုင်ဌာနနဲ့ဒီမိုဘိုင်းချက်မိုက်ဌာနနဲ့ပူတွဲပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကိုသိရှိဖို့အခမဲ့ဆက်ဆက်နေတဲ့အခြေအနေဖြစ်ပါတယ
်အခုဆိုရင်ထိုင်းနိုင်ငံမဲဆောက်နဲ့ဆက်ဆက်နေတဲ့မြောက်ရီမြို့မှာဒီအပိုင်းတွင်ကိုဗစ်ရောဂါပိုးတွေ့သူ20ကျော်အထိတိုးလာနေတာကြောင့်ထိုင်းဘက်ကလည်းနေဆက်တွေမှာမပြတ်ပွားအောင်ကြိုးပမ်းနေတာပါမြန်မာနိုင်ငံမှာလပိုင်းအတွင်းသေဆုံးသူရာခိုင်နှုန်းနဲ့ကူးစက်မှုတွေတောင်းတဲ့ချီတိုးလာနေတာကြောင့်ထိုင်းနိုင်ငံကကူးစက်မှုတွေပြတ်နက်မလာအောင်ထိန်းချုပ်နေတာလည်းဖြစ်ပါရဲ့ရှင်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ပြန်ရပြလူဆလဘီကဘာမီဒီယာရီထဲမှာမြန်မာနိုင်ငံအကြောင်းကိုဘယ်လိုများသုံးသပ်ရေးသားကြလဲဆိုတာကိုကြည့်ရအောင်ပါ။မူရင်းအဘော်မူရင်းအတုံးတုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြိုးစားတာပါ။ Why was the army chief in Myanmar? India စီဦးစီးချုပ်မြန်မာနိုင်ငံကိုဘာကြောင့်တွားရသလဲဆိုတဲ့ခေါင်းစဉ်နဲ့တမကြီး TP Srinivasan ရေးတဲ့ဆောင်းပါးကို rediff.com မှာဖတ်ရပါတယ်။India စီဦးစီးချုပ်နဲ့နိုင်ငံသားရဲ့အတွင်းဝန်တို့ရဲ့မြန်မာနိုင်ငံခရီးစဉ်ဟာမျှော်လင့်မထားတဲ့ခရီးစဉ်တစ်ခုဖြစ်သလိုစံတမန်ရေးလုံထုံလုံးကြီးပရိုတိုကောအရလည်းပဲထူးဆန်းတဲ့ခရီးစဉ်ဖြစ်ပါတဲ့ပါကစ္စတန်လိုပဲစစ်တပ်ကြီးစုတဲ့နိုင်ငံတွေနဲ့ဆက်ဆံတဲ့နေရာမှာအိန္ဒိယဟာစစ်တပ်ချင်းဆက်ဆံရေး military to military relations ကိုအလေးထားပြီးစစ်တပ်ကတစဉ်ဖော်မဖို့ကြိုးပမ်းနေရှိခဲ့ပါတယ်တဲ့အဲဒီနိုင်ငံတွေမှာအရက်ဖက်ခေါင်းဆောင်တွေပြောင်းလဲသွားပြီမဲ့စစ်တပ်ရဲ့သဘောထားအပြောင်းလဲမရှိရင်မူဝါဒလည်းမပြောင်းလဲနိုင်ဘူးထုထွေတိုးတက်လာနိုင်စရာအကြောင်းလည်းမရှိဘူးလို့ဆိုထားပါတယ်အခုခါအိန္ဒိယရဲ့စီဦးစီးချုပ်နဲ့ရက်ဖက်ထိတ်တန့်အရာရှိကြီးတူတို့မြန်မာနိုင်ငံကိုအတူသွားရောက်ခဲ့တဲ့ကိစ္စဟာဘာလို့ဖော်ပြနေသလဲဆိုရင်မြန်မာနိုင်ငံရဲ့စစ်ဘက်အရက်ဘက်အနာခွဲဝေရေးအစီအစဉ်ကိုအသိမှတ်ပြလိုက်တာပဲဖြစ်တယ်လို့ဆိုထားပါတယ်သွားရောက်ခဲ့တဲ့အချိန်ကလည်းတရုတ်နိုင်ငံရဲ့ဩဇာဟာမြန်မာနိုင်ငံအပေါ်မှာခိုင်မာရှိနေတဲ့အချိန်ဖြစ်ပါတယ်အိန္ဒိယအနေနဲ့ကတော့မြန်မာနိုင်ငံကိုဗစ်ပါလာဖို့မမျှော်လင့်နိုင်ပေမဲ့အခုခရီးစဉ်ဟာတရုတ်ရဲ့မူဝါဒနဲ့ပတ်သက်ပြီးပိုမိုထိုးဖောက်သိရှိနားလည်နိုင်ခွင့်ရခဲ့တယ်လို့ဆိုထားပါတယ်တရုတ်နိုင်ငံကိုထိန်းချုပ်ကန့်သတ်ဖို့ဆိုတာထက်အင်ဒိုပစိဖိတ်နိုင်ငံရေးနဲ့မဟာဗျူဟာအခင်းချင်းကိုဘယ်လိုစီစဉ်ဖန်တီးနိုင်မလဲဆိုတာကိုပိုမိုစဉ်းစားခွင့်ရခဲ့တယ်လို့ဆိုထားပါတယ်ဒီအစီအစဉ်ထဲမှာမြန်မာနိုင်ငံကိုမိမိတို့အတွက်အန်ဒီအမရှိစေဖို့အိန္ဒိယကလိုလာတယ်လို့ဆိုပါတယ် ရိုဟင်ဂျာပြဿနာမှာမြန်မာကိုအိန္ဒိယကထောက်ခံခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့နောက်နိုင်ငံကလူခွေးသမားတွေစိုးရင်စရာဖြစ်နိုင်ခွင့်ရှိပေမဲ့တကယ်တမ်းမှာတော့ဘယ်မွတ်စလင်နိုင်ငံကမှဒီကိစ္စမှာစာနာမှုပြသနေရင်ကလွဲပြီးဒီရိုဟင်ဂျာတွေဘက်ကယက်တီကာကွယ်ဆောင်ရွက်တာမရှိသလောက်ဖြစ်တယ်လို့လည်းရေးထားပါတယ်မြန်မာနိုင်ငံရဲ့ရေရှည်ပြည်တွင်းစစ်ဖြစ်နေတဲ့ပြဿနာကိုလည်းနိုင်ငံတကာကဘယ်မှဆိုင်ကြပါဘူးတဲ့ဒီအချိန်မှာအိန္ဒိယအနေနဲ့တရုတ်ရဲ့ရေရောမှုရဲ့တဝက်လောက်ရေရောပြတ်တန်ရဲ့ဆိုရင်ပဲမြန်မာနိုင်ငံနဲ့ဘက်ဆုံပူပေါင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေအများကြီးရရှိနေတယ်။အခုခရီးစဉ်အတွင်းမှာချုပ်ဆိုခဲ့တဲ့ပူပေါင်းဆောင်ရွက်ရေးအစီအစဉ်တွေဟာဆိုရင်တရုတ်အတွက်လည်းဆိုရင်ရမဖြစ်တော့ဘူး။တရုတ်ကမြန်မာနိုင်ငံကိုသူတို့နယ်ပယ်တစ်ခုလိုပဲသဘောယူဆထားတယ်ဆိုတော့စိတ်ထလက်ချပဲဖြစ်နေမှာပဲလို့ညှိတာထားပါခင်ဗျာ။ဆောင်းပါရှင် TP Srinivasan ဟာ1983ခုနှစ်86အထိမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ရုံယာယီတာဝန်ခံအဖြစ်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်ပါခင်ဗျာ။ဒီဆက်လက်နှာစင်ညမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံအခုလိုရွေးကောက်ပွဲကာလမှာရွေးကောက်ပွဲအပြင်တခြားမိမထားသင့်တဲ့ပြဿနာတွေလည်းအများကြီးရှိနေပါတယ်။ဒါရုံနဲ့ပတ်သက်ပြီးမြမအရေးဆုံးသတ်သူဥအောင်သူကြီးနဲ့ကျွန်တော်ကြိုဆိုသာဆွေးနွေးဆုံးသတ်ထားပါတယ်။ဒီလိုအခုလာမယ့်ရွေးကောက်ပွဲတရားမျှတပြီးလွတ်လပ်မှုဆန့်တဲ့အခြေအနေမိကုန်ကိုဥအောင်သူကြီးကအခုလိုစဖြေပါတယ
်။ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမလားဆိုရင်တော့တော်တော်မိကုန်ရှိပါတယ်။ဒီကိုဗစ်ကူးစက်ကပ်ပြီးအောက်မှာပေါ့လုံရကန်ရတာလည်းခက်ခဲတဲ့အနေအထားတော်တော်ရှိပါတယ်အပြင်မှာဒီအစိုးရကကြတော့သူက incumbent advantage ပေါ့ဒီအနာရှိပြီးသားပါတီရဲ့အခွင့်အကောင်းတွေအားလုံးကိုသုံးနေတဲ့ပုံစံမျိုးလည်းဖြစ်နေတယ်ဒီကန့်ပတ်ချုပ်ချယ်မှုတွေလောက်တာကစလို့ပေါ့နော်ဆိုတော့နောက်ပိတ်ဆုံးကျွန်တော်တို့ပြည်သူလူထုကိုအခုဆိုပါစို့အခြေခံလူထုတွေကိုထောက်ပံ့ကြည့်ပေးတာဆုံးပေါ့ဆိုတော့ဒါမျိုးတွေလုပ်နေတဲ့အခါကျတော့သူဘက်ကကြတော့အနေထားကတော်တော်လေးအသာစီးရှိနေတဲ့အနေထားဖြစ်ပါတယ်ဆိုတော့နောက်ထပ်လောလောလတ်လောမှာကိုဗစ်ကူးစက်ကပ်ပြီးရတော့ဒါတကယ်ကိုလည်းချိန်ချောက်နေတဲ့ပြဿနာဖြစ်တယ်လို့ထင်ပါတယ်ခင်ဗျ
ဆက်ထမေးခြင်းနဲ့မိကုန်းတစ်ခုကတော့ခုနပြောတဲ့အာနာလက်ရှိအစိုးရအနေနဲ့လုံနိုင်ကန်နိုင်ငံတွေဟာသူများရဲ့အခွင့်သာတယ်ဆိုတဲ့အပြင်ကိုဗစ်နဲ့ပတ်သက်ပြီးတော့အများပြည်သူလက်ငံဖို့ကန့်သတ်ထားတဲ့စည်းကမ်းတွေကိုအနာရပါတီမြူဒတ်ဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကထိုးဖောက်ပြီးတော့လူစုလူဝေးလို့ကြီးတက်တာတွေများရှိပါလားခင်ဗ
ျဒီလက်ရှိပါတီခေါင်းဆောင်တွေကပြောတာတော့သူတို့မြစ်တာရက်ခံတယ်ပေါ့နော်ဒီတော့ဒါတွေကတားလို့မရဘူးအောက်ခြေတွေကလုတ်တယ်ဆိုတဲ့သဘောမျိုးတွေပြောပါတယ်ဆိုတော့တကယ်ကြတော့လည်းအရေးယူတဲ့နေရာတွေမှာတော်တော်လေးကိုမပြတာတဲ့အနေအထားတွေတွေ့ရတယ်ဗျ AAPP ကသူတို့ပြုစုထားတဲ့စည်းရင်းတစ်ခုရဆိုရင်အမှုသေးသေးလေးတွေပေါ့ဒီညမထွက်ရလို့နှာခေါင်းစည်းမတက်တာလို့ဆိုဒီလိုကိစ္စမျိုးတွေနဲ့အေးအေးယူရခံထားတဲ့လူက1500ပတ်ဝန်းကျင်လောက်ရှိတယ်ဗျ။ဆိုတော့အဲ့လားအပြင်မှာပြီးခဲ့တဲ့ကာလမှာဥပမာဒီတရားဟောဆရာဒေးဗစ်လာဆလို့ပေါ့နော်။ဆန္ဒပြတဲ့ကျောင်းသားတွေအစုံအေးအေးယူခံရတော့ထောင်နန်းကတစ်နှစ်ကနေပြီးတော့တချို့က9နှစ်လောက်တည်းကိုကြားတဲ့ဟာတွေလည်းရှိကြတယ်။ဆိုတော့ဒါပေမဲ့ပြန်တဲ့ခုနလိုမဲဆွဲစည်းရုံးနေတာတွေလူစုလူဝေးဖြစ်နေတာတွေကြတော့လည်းမမြင်ကြအောင်ဆောင်ရတဲ့ဟာမျိုးတွေရှိတာပေါ့။ဆိုတော့ဒီလိုအနေအထားမျိုးမှာပြောစရာဖြစ်တာပါ။
ဒီကောက်ပွဲတဲ့လောလောဆယ်မှာပိုအရေးကြီးနေတယ်အဲကိုဗစ်ကိုကလက်ရှိဆိုရထိန်းချုပ်မှုဘလောက်ထိရောက်မှုရှိပါသလဲသူတို့လက်ရှိ facilities အတွင်းမှာဒီဟာတဲ့ပိုပြီးတော့ကောင်းအောင်လုပ်နိုင်တဲ့အခြေအနေရှိပါလားမြင်ပါလား
အောက်ချီပါပေါ့နော်ဆရာဝန်ဆရာမတွေသူနာ view တွေဒီ volunteer တွေသူတို့တကယ်ကိုပဲဟိုကျူးကျူးဆဆလုပ်နေကြတာတော့ဒါချီကျူးစရာကောင်းပါတယ်ဆိုတော့ဒါပေမဲ့တစ်စုံလုံးအခြေအနေကိုပြန်ချုပ်ရင်ကျွန်တော်တို့ပတင်းကအပြည့်ဝမရဘူးဆိုတဲ့အနေထားရှိတာပေါ့ဆိုတော့အဲ့ဒီအနေထားမှာကောလာဟလတွေကပိုဖြစ်လာတယ်ဆိုတော့နောက်တစ်ခါကျတော့အစိုးရကိုယ်တိုင်ကလည်းအမိန့်ညာခဏထုတ်လိုက်ခဏပြန်သိမ်းလိုက်ဟိုနားလည်ရလဲဖြတ်ပါတယ်ခင်ဗျဆိုတော့အဲ့လိုအနေထားမှာတော့ဟိုပိုပြီးတော့အထက်ကျဲရှိတာပေါ့လေ ဆိုတော့နောက်တစ်ခုကကျတော့အပေါ်ပိုင်းမှာကော်မတီဖွဲ့ထားပါတယ်ဆိုတော့ဒါမဲ့တချို့ကော်မတီတွေကရှိသေးရလားပေါ့အလုပ်ရောလုပ်သေးရလားဆိုတော့ဟိုပုံစံမျိုးတွေပေါ့လေဆိုတော့အထူးသဖြင့်တော့ဒုသမ္မတဟိုဥဆောင်ပြီးတော့ကော်မတီဖွဲ့တယ်တမတော်ဘက်ကလည်းပါတယ်ပေါ့ဆိုတော့အဲ့လိုပုံစံမျိုးကော်မတီတွေကတော့အလုပ်ဖြစ်နေသေးလားပေါ့ဆိုတော့အဲ့အရာတွေကကျွန်တော်မသိကြပါဘူး
ကိုဗစ်ကိစ္စကိုတိုက်တဲ့နေရာမှာရန်သူမိတ်ဆွေမချာပူပေါင်းပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်။လက်နက်ကင်အဖွဲ့အစည်းတချို့နဲ့မပူပေါင်းနိုင်ကြတော့ထားပါတော့။မြေပေါ်မှာတရားဝင်အတူတကွလုပ်နေကြရမယ်လို့ယူဆရတဲ့တမတော်တို့တခါအတိုက်ခံအဖြစ်နဲ့စင်ခေါ်မဲ့ပါတီတို့သူတို့ဘက်ကရောဒီကိုဗစ်တိုက်ချေးရေးမှာအစိုးရနဲ့နိုင်ငံရေးအာဂါဒစေဝန်ကွယ်မှုမထားဘဲနဲ့ပူပေါင်းဆောင်ရွက်မှုရှိလို့ထင်ပါလား။
အဲ့ဒါကတော့ဒီပြဿနာကိုဘယ်လိုစဉ်းစားသလဲဆိုတဲ့ပေါ့မူတည်မယ်လို့ထင်တယ်။နော်အစောပိုင်းတော့ကတော့ကျွန်တော်တို့ဒီကိုဗစ်ပြဿနာကိုစဉ်းစားပေါ်ကဟို public health ပေါ့နော်ပြည်သူ့ကျန်းမာရေးပြဿနာလို့ပဲစဉ်းစားတယ်။ဆိုတော့အဲ့တော့နောက်ပိုင်းမှာတော့နည်းနည်းဟိုချက်ထွက်လာတယ်ဒါစီးပွားရေးအကျတဲလည်းဖြစ်နိုင်တယ်ဆိုတဲ့အားမျိုးပေါ့။ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့နောက်ဆက်တွဲပြဿနာတွေကိုဘယ်လိုလက်ခံစဉ်းစားသလဲဆိုတဲ့ပုံမှာတော့ဟိုကျွန်တော်မရှင်းဘူးပေါ့။ဆိုတော့အဲ့ဒီအနေထားအောင်ပါပဲအခုလက်ရှိကတော့ကျွန်တော်တို့မြင်နေတာဒီ public health ပြဿနာအခြေပဲကင်တွယ်လုံးပဲဆိုတော့နောက်တစ်ခုကကြံတဲ့အင်အားစုတွေကလည်းဟိုဘာခေါ်မလဲအစိုးရရဲ့နောက်မှာလိုက်ခဲ့ကြဆိုတဲ့ပုံစံမျိုးနဲ့သွားနေလို့ပဲလို့ထင်ပါတယ
်ဆိုတော့အစိုးရရဲ့လုပ်ပုံကင်ပုံမှားယွင်းမှာကိုစောင့်နေတာအဲ့ဒီဟာကိုနိုင်ငံရေးအမြတ်ထုတ်ပြီးစီရင်ရေးလည်းနဲ့အဖြစ်သုံးကျင်လို့လက်ပိုက်ကြည့်နေတဲ့သဘောတော့မတွေ့ရဘူးပေါ့အ
ဲ့လိုတော့ကျွန်တော်မယူဆဘူးခင်ဗျတော့ကျွန်တော်မြင်တာကတော့အစိုးရဘက်ကဒီပြဿနာကိုပို့ပြီးတော့ပေါ့နော်ကြေကြေပြန့်ပြန့်တခြားအင်အားစုတွေနဲ့ပါမိဖက်ဖွဲ့ပြီးတော့ဆောင်ရွက်တင်တယ်လို့ထင်တယ်။ဆိုတော့နောက်တစ်ခုကကျတော့ဟို communication ပေါ့တချို့ဟို resource တွေကိုလည်းတခြားမတော့ဘူးဆိုတဲ့အမျိုးတွေ့ရခင်ဗျ။ဥပမာအပြင် FM radio တွေရှိပါတယ်။ဆိုတော့အဲ့ရနေပြီးတော့ပုံမှန်ရန်ကုန်တိုင်းဝန်ကြီးချုပ်တို့မြို့တော်ဝန်တို့အများကြီး communicate ဟိုဆက်သွယ်ပြောဆိုနေလို့ရတဲ့အမျိုးပါ။ဆိုတော့ဒါမျိုးတွေလည်းတခြားတုံးတာမတွေ့ရဘူးခင်ဗျ။
ကိုဗစ်ပြီးရင်နောက်အရေးကြီးတဲ့ပြဿနာတစ်ခုကိုရွေးပါဆိုရင်ဘာကိုရွေးလိုပါလဲခင်ဗျာစီးပွားရေးအကြက်တဲကိုပြောလိုလားငင်းငင်းကိစ္စကိုပြောလိုလားဘာကိုရွေးမလဲ
ဒုတိယကျွန်တော်ရွေးချင်တာတော့စီးပွားရေးပြဿနာကိုကျွန်တော်ရွေးချင်တယ်နောက်တစ်ခုကကျွန်တော်တတိယကတော့ဟိုငင်းငင်းရေးပြဿနာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
စီးပွားရေးပြဿနာကတော့ဟိုကျွန်တော်တို့တနိုင်ငံနဲ့လည်းမဟုတ်ဘူးတစ်ကမ္ဘာလုံးခံရမယ့်အနေအထားပါနိုင်ငံတကာမှာပညာရှင်တွေရောအစိုးရတွေရောတော်တော်များများမှာကpost covid ပေါ့ကျွန်တော်တို့ covid အလွန်ကာလမှာဘာတွေလုပ်မလဲဆိုတာကိုတော်တော်ကြီးတွေးခေါ်ကြံစနေတဲ့ဟာတွေကျွန်တော်လေ့လာမိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်နိုင်ငံမှာကတော့အဲ့လိုပြောတာဆိုတာကဟိုတော်တော်နည်းတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ကကွယ်ဆေးတွေ့ရင်ကျွန်တော်တို့ဒီပြဿနာကြီးကပြီးသွားမယ်လို့ဟိုယူဆထားတဲ့သဘောမျိုးကျွန်တော်တို့ပူကြရပါတယ
်အခုလက်ရှိမှာရောစီးပွားရေးအချင်းတချို့စည်းင်းစရာတွေတချို့ရေးသားချက်တွေဆိုလို့ရှိရန်ကုန်မှာ90ရာခိုင်နှုန်းတော့ပြည်သားစုတွေဟာထမင်းအောင်နတ်မမစားနိုင်ဘူးဆိုပြီးတော့ရေးထားပါတယ်။နောက်ပြီးတော့သူတို့အစားအသောက်အတွက်အကျွေးတွေပိုတင်နေရတယ်ဆိုပြီးတော့ရေးထားတွေ့တော့တော့တောင်ဟုတ်ရဲ့လား။ရန်ကုန်မှာနေတဲ့လေးလာသုံးသပ်သူတယောက်နဲ့ဘယ်လိုမြင်ပါလဲ။အဲ့ဆောက်ကြည့်ဆိုးပါဦးလား
။ဟောအဲ့ဒါကတော့ဟိုနေရာပေါ်မူတည်လိုက်မယ်ထင်တယ်ခင်ဗျ။ခုနပြောတဲ့ဟို90ရာခိုင်နှုန်းဆိုတဲ့ရာခိုင်နှုန်းအတိအကျတော့ပြောဖို့ခက်ပါတယ်။ဒါပေမဲ့ဒီလက်လုံးလက်စားပေါ့နော်ကျွန်တော်တို့တော်တော်များများကတော့အတော့ကိုချက်တဲသွားတဲ့အနေသားရှိတယ်ခုနလိုကျွေးနေတည်နေတယ်ဆိုတာလည်းမှန်ပါလိမ့်မယ်နောက်တစ်ခုကကျတော့ရှိတာလေးထုခွဲရောင်းချပြီးတော့ဟိုထိုင်စားနေရတဲ့ကာလမျိုးပုံဖြစ်တာပေါ့ဒါကလည်းဘလောက်ကြာကြာတောက်ခံနိုင်မယ်ဆိုတာမသိမသေးကြပါဘူးခင်ဗ
ျဟုတ်ကဲ့ဒါစီးပွားရေးဒါစီးပွားရေးနဲ့ဆက်တဲ့ငင်းငင်းကြီးစားကိုပြောမယ်ဆိုရင်ငင်းငင်းကြီးမရှိတဲ့ဒေသတွေမှာဆစ်ဆောင်ဒုက္ခတွေရေးစစ်ကြောင်ထိုးရင်ဆုံးထပြနေရတဲ့လူတွေရဲ့စီပွားရေးအခြေအနေပူဆိုးမဲ့ထင်ပါတယ်ဆိုတော့အဲ့ဒီဟာစပြောကြအောင်ခင်ဗျာအဲ့ဒီကိစ္စတော့တာဝန်ရှိတဲ့နိုင်ငံတော်အနာဘဏ်ကြီးအနေနဲ့ဘယ်လောက်ထိကူညီဆောင်ရှောက်နိုင်တဲ့အခြေအနေရှိပါသလဲခင်ဗျာ
ဒီ report ခုဖတ်ရပါတယ် IRC ကလေဆိုတော့သူတို့ရေးတာတော့ဒီဆစ်ရှောင်စခန်းတွေအခုသူတို့ကဒုက္ခတွေတွေမှာသူတို့က double emergency ပေါ့ပို့ပြီးတော့ထိခိုက်နိုင်ရယ်ဆိုတဲ့အနေအထားမျိုးသုံးပါတယ်ဆိုလိုတာကတော့ covid ရောဂါကူးစက်ရယ်လဲပူဆိုးမဲ့ဒီစခန်းတွေမှာကလူတော်တော်ကြက်ကြက်သေးသေးတွေနေရတဲ့အနေဒါရှိပါတယ်ဒုတိယကတော့ငကူတဲ့ဟိုကဒီကျွန်တော်တို့ကျမကြီးဝန်ဆောင်မှုတွေမရတဲ့အခါမှာဒီကတ်ယောဂတူနဲ့ဖြစ်ရင်နှစ်ချပို့ပြီးတော့ပင်ပန်းဒုက္ခရောက်မယ်ဆိုတဲ့သဘောမျိုးရေးထားတာပါကျွန်တော်တို့စီမှာရှိရဲ့အခုဒုက္ခတွေဒီအရေးအတွက်ပေါ့နော် IDPP ရင်းဒုက္ခတွေတွေလည်းမနေပါဘူးဆိုတော့အဲ့ဒီအနေထားမှာတော့ပို့ပြီးတော့ဒုက္ခရောက်ဖို့ရှိပါတယ် ထူးသဖြင့်ကျွန်တော်တို့ရခိုင်ပြည်နယ်အတွင်းမှာဆိုရင်လည်း IDP ရဲ့အတွက်ကသိန်းခွဲလောက်မှန်းထားပါတယ်အခုလက်ရှိအချိန်ကြီးကတိုက်ပွဲတွေကမလျော့သေးဘူးဆိုတဲ့အခါကျတော့ပိုဒုက္ခရောက်ဖို့အနေအထားရှိတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့လေ့လာကြည့်တဲ့အခါကျတော့ဒီလောကပဲ share NLD ဆိုတဲ့ဒီ Facebook page မှာတက်လာတယ်လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပေါ့ဆိုတော့သူတို့ကနေပြီးတော့ဒီ IDP စခန်းတွေကိုထောက်ပံ့တယ်ဆိုတော့ဟာမျိုးစည်းရင်းတွေတွေ့ပါတယ်ဆိုတော့ကျွန်တော်အဲ့စည်းရင်းတွေကိုပေါင်းကြည့်တော့ဟိုဒေါ်လာ1,000,000လောက်ပဲရှိနေမယ်ခင်ဗျာဆိုတော့အဲ့မှာပေးတာတော့ဆက်ပြခဲတို့ကျွန်တော်တို့နှကောင်းစည်းတို့စသဖြင့်နေထောက်ပံ့တာပေါ့နော်ဆိုတော့ကျွန်တော်ထင်တယ်ဒီလောက်နဲ့တော့ဟိုမဖူလုံဘူးရှင်းပါးစပ်နှမ်းပက်လောက်ပဲရှိမယ်လို့ထင်ပါတယ
်အဲ့ဒီ data and true ကတော့ဒီလိုမလုံးမလောက်တဲ့မစုမပိုးအကူအညီတွေကြောင့်သူတို့ဘယ်လိုအထင်ရောက်နေကြလဲဆိုရင်သူတို့တမင်ပစ်ထားတဲ့ဆိုတဲ့သဘောဖြူးမဆိုင်ပဲပစ်ပယ်ထားတဲ့ဆိုတဲ့သဘောမျိုးခံစားမှုတွေသူတို့ပေါ်ထုတ်ပြောနေကြတာလဲကြားပါရဲအဲ့ဒါကဘယ်လိုသုံးသပ်လို့ပါလဲပြောသင့်တဲ့စကားတွေလားတကယ်အမှန်တွေလားအဲ့ဒါတွေက
ဆိုအဲ့လိုတော့အတိအကျကျွန်တော်မသိနိုင်ဘူးခင်ဗျဆိုဒါပေမဲ့ဒီအစိုးရဘက်ကဖွဲ့ထားတဲ့ဟိုကော်မတီတစ်ခုရှိပါတယ်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ဒီကိုဗစ်တိုက်ချက်ရေးမှာပူးပေါင်းလှုပ်ဆောင်ဖို့ဆိုပြီးတော့ April လမှာဖွဲ့ထားတယ်အဲ့ဒီကော်မတီရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့နောက်ပိုင်းမှာတော့သိပြီးတော့ဟိုထူးထူးထူးထူးမကြအောင်ခင်ဗျအဲ့တော့ပူပေါင်းဆောင်ရွက်မှုကလည်းကျွန်တော်ထင်တယ်အားနည်းလိုက်မယ်လို့ယူဆပါတယ
်တကယ်တော့အဲ့ဒီအရင်ကလည်းနောက်ကအင်အားစုတွေဘက်ကလည်းပူပေါင်းဆောင်ရွက်ကိုကန့်လန့်တာတွေ့ရသိအောင်အဖို့ကောင်းတာပဲနှစ်ဖက်လုံးကပူပေါင်းဆောင်ရွက်မဲ့ပြောနေရပြီးတော့မပူပေါင်းနိုင်ပြီးတော့တိုက်နေကြတာအဲ့ဒါဘာများလဲဒီကိစ္စပူပေါင်းဆောင်ရွက်ရေးမှာနိုင်ငံရေးစီအစာစီမှုကိုပိုဦးစားပေးပြီးတွေ့နေရသလားဒုက္ခရောက်နေတဲ့ပြည်သူတို့ကူညီဖို့ကိစ္စကိုသူတို့ဘာဖြစ်လို့လောက်တောင်အလေးမထားရသလဲဆိုတာလည်းပဲနေဝေဖန်မအောင်ဖြစ်ရတာပေါ့ဗျာသုံးသပ်ပါအောင
်ဟုတ်ကဲ့ဟိုခုနေထားမှာတော့ပြောရခက်ပါတယ်အထူးသဖြင့်တော့ဒီတက်မတော်ဘက်ကလည်းတစ်ဖက်သားအပြစ်ရတယ်ဆိုပြီးတော့ခဏခဏကြေညာပါတယ်ဆိုတော့ကြေညာပေမဲ့လည်းအဲတကယ်ဟိုတကယ်အခုတိုက်ပွဲတွေဖြစ်တဲ့နေရာမျိုးတွေရခိုင်ပြည်နယ်လိုဟာမျိုးကမပါဘူးပေါ့နော်ဆိုတော့နောက်တစ်ခါကျတော့ရထားတယ်လို့ပြောပေမဲ့လည်းဒီတရက်နှစ်ရက်မှာပဲရှမ်းပြည်နယ်မှာလည်းဟိုတိုက်ပွဲတွေဖြစ်ပြီးတော့ထွက်ပြေးနေရတာတွေသတင်းတွေတွေ့ရတယ်ခင်ဗျ။ဆိုတော့အဲ့တော့အဲ့ဒါကတော့ကျွန်တော်ထင်တယ်ဒီချက်ပို့ပြီးတော့နှစ်ဖက်စလုံးကထိန်းသိမ်းသိမ်းသိမ်းနဲ့ရှိဖို့လိုမယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကဖြစ်တတ်တာကတော့ဒီလိုအခုလိုကိုဗစ်ကာလမျိုးမှာအရေးမြစ်တွေပိုရှားလာတယ်ခင်ဗျ။အဲ့တော့အရေးမြစ်တွေပိုရှားလာတဲ့အခါကျတော့ဆိုတော့ဒါကိုသူလဲလိုချင်တယ်ကိုလဲလိုချင်တယ်ဆိုပြီးတော့အရေးမြစ်လုတဲ့အခါမှာဟိုကျွန်တော်တို့ပဋိပက္ခတွေလည်းပူပြင်းထန်လာတတ်တယ်ဆိုတော့ဟိုဆွေးနွေးကြတဲ့သဘောမျိုးတွေလည်းကြားရပါတယ
်ဆိုတော့ကိုဗစ်ကြောင့်အင်းညာရေးလာလာပူဝေးသွားတယ်လို့ပြောရင်မှန်နေတာပေါ့မှန်နိုင်တာပေါ့နော
်ဟုတ်ကဲ့ကိုဗစ်ကိုကျွန်တော်တို့ဘုံရံမျိုးဖြစ်ပေါ့ကျွန်တော်တို့ရဲ့အဓိကချင်းချောက်မှုဖြစ်မြင်ပြီးတော့ပူပေါင်းဆောင်ရဲ့တော့ကျွန်တော်တို့ပူပြီးတော့ကောင်းတဲ့လာလာပဲကိုသွားနိုင်ပါတယ်ဆိုတော့ဒါပေမဲ့အဲ့ဒီကိစ္စတွေကအခုချိန်ထိတော့ကျွန်တော်တို့တွေ့ရတာအားနည်းတယ်လို့ထင်တယ်ခင်ဗျ
လေဆက်ဆံရကနေဒီစဉ်ကူးဆက်တဲ့ရောဂါတွေကိုထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးတွေကိုကြုံတွေ့ခံစားရနိုင်တယ်လို့သိရပါတယ်။အမျိုးသမီးတွေအနေနဲ့ syphilis ရောဂါကိုထိထိရောက်ရောက်ကုသမှုမပြုလုပ်ထားဘူးဆိုရင်ကိုယ်ဝင်ပြတ်ကျတာကိုကြုံတွေ့ရလိမ့်ရှိနိုင်ပြီးပြတ်မကျပဲခလီမွေးခဲ့မယ်ဆိုရင်လည်းတမက်ရက်ထက်စောပြီးမွေးတာမျိုးတွေပေါင်မပြည့်တာမျိုးတွေနဲ့မျက်လုံးနဲ့အရေးပြားမှာထိခိုက်ပျက်စီးတာမျိုးတွေကြုံတွေ့ရနိုင်တယ်လို့အရေးပြားနဲ့ကာလာသားရောဂါဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကအခုလိုပြောပါတယ်
။ကိုယ်ဝင်ဆောင်အမျိုးသမီးမှာဒီ syphilis ရောဂါကူးစက်ခံရရင်ตัวซ่าซ่ายินโกวินซองกาละมาตัวโกวินเป็ดจ่าดาမျိုးတွေဖြစ်တတ်တယ်โกวินเป็ดไม่จ่าอูตะดิเตแก่ด้วยရှင်แล้วมวยลาได้คําว่าสรเองโหอาลีอิมจูอาป่ะเนาะเบบี้เบบี้มวยอ่ะซ้อได้เปาะมวยซ้อပြီးတော့มวยลาได้คลีอ่ะตะคาดิเลยปองไม่ပြည့်ดาดิရှိတတ်มวยอ่ะบาคอนเจนิเนซิฟิลิสจอมလို့မျက်လုံးတို့အရေးပြားတို့ဒီနှလုံးတို့အသေးတို့အယိုးတွေตัวฤมาဆိုလို့ရှိရင်ထိခိုက်မှုတွေရှိနိုင်တယ်ဒါကြောင့်မလို့ဆိုရင်ဆရာတို့ကိုဝင်ဆောင်အမျိုးသမီးတွေမှာမပွေးခင်ကိုဝင်ဆောင်ကာလမှာဒီ BDR test တို့ HIV test တို့ hepatitis B တို့ C တို့ဒါ screen လို့တိကျစစ်ဆေးရအဲ့လိုစစ်ဆေးပြီးတော့ကုသလို့ရှိရင်မွေးရပါနောက်ဆက်တွဲပြဿနာတွေနည်းသွားတော့
အမျိုးသားတွေအနေနဲ့လည်းစီးပူညောင်းကြယောဂါကိုထိတိယယောက်ကုသမှုမပြုလုပ်ခဲ့ဘူးဆိုရင်စီးသွားရခက်ခဲတာကနေစပြီးတတိယအောင်မှုခက်ခဲတဲ့အထိကြုံရနိုင်တာကြောင့်သတိထားဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကပြောပါတယ
်။အမျိုးသားတွေမှာဆိုလို့ရှိရင်လည်းအလွယ်တကူကုလို့ရတဲ့အတိုင်းနဲ့မကုခဲ့ဘူးဆိုတော့အဲ့ကမှာဆိုလို့ရှိရင်ဂနိုရီယာစီးပူညောင်းကြဖြစ်တဲ့ပြည်ရီထွက်တဲ့ကလာမိုက်ဒီယာဖြစ်တဲ့အဲ့ဒီမှာတစ်ဆင့်သူကယောဂပိုးကဒီအထက်ကိုဆန်တက်သွားတဲ့အချိန်မှာ ascending infection ပေါ့အဲ့ဒီမှာဆိုလို့ရှိရင်ဒီယောက်ျားတွေမှာဆိုလို့ရှိရင်စီးသွားခက်တာတို့နောက်တစ်ခုကဆိုလို့ရှိရင်တော့ဟိုဗဒေသားအောင်မှုအတွက်ခက်ခဲတာတို့เนาะနောက်တစ်ခါဆိုလို့ရှိရင်စီးသွားခက်တာဗဒေသားအောင်မှုခက်တာဒီအပြင်ဝေးစိတ်အကျိတ်ရောင်တာတို့ဒါတွေနောက်ဆက်တွဲပြဿနာအများကြီးရှိတယ်အဲ့တော့အဓိကတော့ဒီယောဂနာဖြစ်လာတာရှိတယ်လို့ယောဂမဖြစ်ပေမဲ့ဒီလိုမျိုးလိမ်ဆက်ဆန်မှုရှိခဲ့တယ်ဆိုလို့ရှိရင်တန်တရားရှိလို့ရှိရင်ဒါသေးသေးချာချာစဉ်းစားချာဆွေးနွေးတိုင်ပင်ပြီးတော့ကုသတဲ့နေပေါ့
လိမ်ဆက်ဆန်မဲ့မများအောင်သတိပြုနေထိုင်ပြီးယောဂကုသခံရနိုင်တဲ့အပြုမှုတွေရှိခဲ့မယ်ဆိုရင်ဆန်သက်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာမျိုးတန်းကပြောပါတယ
်လူတွေမှာဆိုလို့ရှိရင်တာမန်အပြင်ဒီ sexual activity ဆိုတာတော့ normal life မှာကနေပါနေဒါပေမဲ့လို့အတိတရားရှိနေလို့ရှိရင်ကိုကဒီယောဂတွေကိုဆိုဒီမဖြစ်လာအောင်ကာကွယ်တားဆီးနိုင်တဲ့ကျန်းမာရေးအသိရှိဖို့လိုတယ်တတိရှိဖို့လိုတယ်လုပ်တဲ့နေရာမှာဆိုလို့ရှိရင်အများအားဒီကွန်ဒွန်အသုံးပြုဖို့လိုတယ်ပေါ့နော
်လေယံငါတစ်ဝိုက်မှာအနာရှိတာပဲဖြစ်ဖြစ်လေယံငါပြည့်ပြင်ထားရကနေအနာဖြစ်လာတာပဲဖြစ်ဖြစ်လိမ့်ဆက်ဆံရကနေစင်ကူးဆက်တဲ့ယောဂတွေကူးဆက်ခံရအောင်တွန်းအားဖြစ်စေတာကြောင့်လေယံငါတစ်ဝိုက်မှာအကြောင်းတစ်စုံတရာကြောင့်အနာဖြစ်လာပြီဆိုရင်စိတ်မိတို့နဲ့မကူတာပဲတကြွန်းနားလေတဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးစနစ်တကျနဲ့ကုသမှုခံယူဖို့လိုတယ်လို့ကံပကံရွေးစီဆေးရုံမှာရည်ပြဆိုင်ရာဆရာမေတူဦးဖြစ်သူဒေါက်တာဝေယံဖြိုးကအခုလိုပြောပါတယ
်ဆေးထိုးမရဖြစ်တဲ့ဆေးတို့ကျွန်တော်တို့ကပြန်ပြီးတော့ဟိုချစ်ထုတ်ပြီးတော့ပြန်ချစ်ထုတ်တယ်ပြန်ပြီးတော့ surgery ပြန်လုပ်တာပေါ့ pinoplasty ပြန်လုပ်ပြီးတော့ပုံမှန်အနေထားပြန်ရောက်အောင်လေဒီမှာလုပ်ပေးပါတယ်လို့အဲ့ဒါလေးကိုဟိုတရင်ကောင်းပါချင်တယ်နောက်တစ်ခုကကိုတစ်ခုခုအဲစိတ်ထင်းမှာဒီအရေကြီးအရေပြားယောဂါပဲဖြစ်ဖြစ်ဒီအင်္ဂါပတ်လည်မှာဖြစ်တဲ့အရေပြားယောဂါပဲဖြစ်ဖြစ်ဒီဒီနာတဝိုက်မှာတခုခုဖြစ်တယ်ဆိုလို့ရှင်ဟိုစင်းမီတို့တွေနဲ့မလုပ်ပင်နဲ့တိတိကျကျလေးဆော့ဆော့ဆီဆီလာပြပြီးတော့ဗာဖြစ်တယ်ဆိုတာကိုပြအောင်လုပ်ပြီးရင်သူနဲ့ဟို suitable ဖြစ်မဲ့ treatment ပေါ့သူနဲ့ kait တဲ့ကုထုံးကိုဆော့ဆော့ဆီဆီယူပေးပါလို့အဲ့ဒါဆိုရင်တော့ဟိုကိုယ်အတွက်ကျန်းမာရေးတော့ပိုကောင်းပါတယ်လို့
လေဆက်ဆံရာကနေတစ်ဆင့်ကူးဆက်တဲ့ယောဂတွေကိုထိထိရောက်ရောက်ကုသမှုမခံယူခဲ့ဘူးဆိုရင်ပြည့်ထန်တဲ့နောက်ဆက်တဲ့ဆူကျူတွေကိုကြုံတွေ့ရနိုင်တာကြောင့်ယောဂကူးဆက်ခံရခြင်းရှိမရှိသိအောင်စစ်ဆေးဖို့ထုတ်ဖို့လိုပြီးယောဂရှိခဲ့မဲ့ဆိုရင်လည်းထိရောက်တဲ့ကုသမှုတွေနဲ့ကုသမှုခံယူဖို့လိုတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
လာပါကျွန်တော်ရန်တိုင်းမှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကင်းဒီ Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီမျိုးသားဘက်မှာနဒောင်းဘိုဆွဲပြီးတော့စံချိန်အသစ်ထပ်တင်လိုက်ပြီးအမျိုးသမီးဘက်မှာတော့ချန်ပီယံအသစ်ဆက်ဆက်တယောက်ထွက်လာပါတယ်မြူးသီးဖိုင်နယ်ကိုစနေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှစီးရင်အဆင့်၄သတ်မှတ်ခံထားတဲ့အမေရိကန်ကဆိုဖီယာကန်နဲ့ဒီနေ့မှစီးရင်အဆင့်လုံးဝသတ်မှတ်ခြင်းမခံရတဲ့ပိုလန်နိုင်ငံကအီဂါစဗီယာတက်တို့ကစားခဲ့ကြတာမှစဗီယာတက်က6-4 6-1 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာသူ့အတွက်တော့ပထမဆုံး Grand Slam ချန်ပီယံဆုဖြစ်သလိုပိုလန်နိုင်ငံသားတွေထဲမှာလည်း Grand Slam ကိုပထမဆုံးအချိန်ပိုဆွဲတာဖြစ်ပါတယ်။ညတဲ့ open ကိုအခုလိုနိုင်လိုက်တာနဲ့ပတ်သက်ပြီး Sio Tech ပြောတာကတော
့ I'm really excited. I'm excited and a little bit worried because I know the everybody's like went crazy there and but I think
ကျွန်တော်ရန်စိတ်အားတက်မိပြီးတော့စိတ်လည်းလှုပ်ရှားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနည်းနည်းတော့စိတ်ပူမိပါတယ်။ဘာဖြစ်လို့လဲဆိုတော့ပိုလန်မှာတခါမှဒါမျိုးမကြုံဘူးတော့မျှော်လင့်ချက်ကလည်းကြီးပါတယ်။တနင်္ဂနွေလုံးကလည်းအားပေးနေကြပြီးအဲ့ဒီအတွက်လည်းကျွန်မပြောပါတယ်ကျမကစားတဲ့ပွဲတိုင်းကိုကြည့်ပြီးတော့အားပေးနေကြတာပါအဲ့ဒီအားပေးမှုတွေကကျမကိုအထောက်အကူလည်းဖြစ်စေပါတယ်ပြန်သွားရင်တော့အရင်နဲ့တူတော့မှာမဟုတ်ပါဘူ
းမျိုးသားဖိုင်နယ်မှာတော့ကမ္ဘာအဆင့်တက်နိုဗက်ဂျိုကိုဗစ်နဲ့နဒောင်းတို့ဘိုးလူခဲ့ကြတာပါဒီပွဲမှာနဒောင်းကဂျိုကိုဗစ်ကို 6-3 6-2 6-9 နဲ့3ပွဲပြတ်နိုင်ပြီးတော့ပြင်သစ်အိုးပန်းကိုဘိုးဆွဲသွားခဲ့ပါတယ်န
ဒါဟာ2000တော့ပြင်းစစ်အုပ်ပန်းကို73ကြိမ်မြောက်ပိုဆွဲပြီးတော့နောက်ထပ်3ကြိမ်တင်လိုက်တာလည်းဖြစ်ပါတယ်။အခုလိုပိုဆွဲသွားတဲ့အတွက်2000ဟာ Grand Slam ကိုအကြိမ်20မြောက်ရပြီးတော့ Roger Federer ရဲ့စံချိန်နဲ့တူသွားခဲ့ပါတယ်။
Well, I shared that with Roger, and it's a big honor. You know, after all the rivalry that we had together, is amazing to be equal on that great number 20.
Grand Slam ကအကြိမ်20ရပြီး Federer ရဲ့စံချိန်နဲ့တူသွားတဲ့ပုံမှာ Nadal ကဂုဏ်ယူတယ်လို့ပြောလိုက်သလို Federer ကလည်း Nadal ရဲ့အောင်မြင်မှုကိုချီးကျူးဂုဏ်ပြုလိုက်ပါတယ်ဒီနေ့မှထူးခြားတာကတော့အမျိုးသမီးဘက်မှဘိုးဆွဲသွားတဲ့ Djokovic ရောအမျိုးသားဘက်မှဘိုးဆွဲသွားတဲ့ Nadal ပါပွဲစဉ်တစ်လျှောက်လုံးမှာ set တစ်ခုမှမရှုံးမဲနဲ့ဘိုးဆွဲခဲ့တာဖြစ်ပါတယ်အမျိုးသားဘက်မှာတော့ Switzerland က Roger Federer နဲ့ Nadal တို့က Grand Slam ကိုအကြိမ်20နဲ့အများဆုံးဘိုးဆွဲထားပြီးတော့ Djokovic ကတော့18ကြိမ်ရထားပါတယ်ညာဘတ်စကတ်ဘောသတင်းတွေဘက်မှာတော့ LA Lakers အသင်းက NBA Champion ဖြစ်သွားပါပြီ။ American ပြည်အောင်စုမှာအခုနှစ်ကျင်းပတဲ့ NBA Basketball ပြိုင်ပွဲ Final မှာ LA Lakers အသင်းက Miami Heat ကိုအနိုင်ရပြီးတော့ Champion ဖြစ်သွားတာပါ။ October 17ရက်နေ့ကကစားတဲ့ပွဲမှာ Lakers က Miami ကို106မှ93မှနဲ့နိုင်လိုက်တာကြောင့်၄ပွဲ၂ပွဲနဲ့နိုင်ပြီးတော့အခုနှစ် NBA Champion ဆုကိုရသွားပါတယ်။ဒါဟာ Lakers အတွက်တော့ NBA Champion ဆုကို10နှစ်ကြာမှာပထမဆုံးအကြိမ်ပြန်ပြီးတော့ရတာပါ Lakers အသင်းကတော့ဒီ Champion ဆုဟာအခုနှစ်စောပိုင်းကရဟန်းရင်ပြတ်ကြပြီးတော့ကွယ်လွန်သွားခဲ့တဲ့သူတို့ရဲ့ခံဝင်ကစားသမား Kobe Bryant အတွက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် You know we you know we wanted to win in the mama jerseys you know so bad you know we just didn't do it
ကျွန်တော်တို့ Kobe Bryant ရှင်နေတုန်းကကစားနေတုန်းကလည်းရမ်းနိုင်ခြင်းပေမဲ့မနိုင်ခဲ့ဘူးဒါပေမဲ့ဒီ Champion ဆုက Kobe Bryant အတွက်ပါကျွန်တော်တို့အနေနဲ့ Kobe ရဲ့ Gigi ရဲ့တော့ LA အသင်းကိုအားပေးတဲ့သူတွေအားလုံးအတွက် NBA Champion ဆုကိုနိုင်မှုလိုတယ်ဆိုတော့ကျွန်တော်သိပါတယ်ဒီနေ့ Champion ဆုကအရန်ကိုထူကြတဲ့ဆုပ
ါ Lakers အသင်းဟာအခုတစ်ကြိမ်နိုင်လိုက်တဲ့အတွက် NBA Champion ဆုကို18ကြိမ်မြောက်ရရှိသွားခဲ့ပြီးတော့ Boston Celtics အသင်းနဲ့အတူပူးတွဲပြီးတော့အများဆုံးရတဲ့အသင်းဖြစ်တဲ့စံချိန်တင်သွားခဲ့ပါတယ်ခင်ဗျာဘယ်ယူရောပနေးရှင်းလိဂ်ကဘောလုံးပွဲတွေမှာတော့အင်္ဂလန်ကလောလောဆယ်ကမ္ဘာအဆင့်တစ်ဖြစ်နေတဲ့ဘယ်လ်ဂျီယံကို2-0နဲ့နိုင်ပြီးတော့ဂျာမနီကယူကရိန်းကို2-0စပိန်ကဆွစ်ဇာလန်ကို2-0မရှိနဲ့နိုင်ပါတယ်ပြင်သစ်နဲ့ပေါ်တူဂီတို့ဂိုးမရှိတည်ကြသလိုပိုလန်နဲ့အီတလီလည်းဂိုးမရှိတည်ကြသွားခဲ့ပါတယ်တောင်အမေရိကဇုံက2022ကမ္ဘာဖလားခြေစစ်ပွဲတွေမှာတော့အူရုဂွေးကချီလီကို2-0အာဂျင်တီးနားကအီကွေဒေါ်ကို2-0မရှိဘရာဇီးလ်ကဘိုလီးဗီးယားကို5-0မရှိကိုလံဘီယာကဗင်နီဇွဲလာကို3-0မရှိနဲ့နိုင်ပြီးတော့ပါရာဂွေးနဲ့ပီရူးတို့2-0တည်ကြသွားခဲ့ပါတယ်ခင်ဗျာအာရှချန်ပီယံစ်လိဘောလုံးပွဲတွေကိုကာတာနိုင်ငံမှာဆက်ပြီးကျင်းပသွားဖို့အာရှဘောလုံးဖွဲ့ချုပ် AFC ကဆုံးဖြတ်လိုက်ပါတယ်အရှေ့အာရှဇုံကကျန်နေတဲ့ချန်ပီယံစ်လိပွဲတွေအားလုံးကိုမလေးရှားနိုင်ငံကနေကာတာနိုင်ငံမှာပြောင်းရွှေ့ကျင်းပသွားမှာဖြစ်ပြီးတော့နိုမာ18ရက်နေ့ကနေဒီဇင်ဘာ23ရက်နေ့ထိကျင်းပသွားမယ်လို့ AFC ကပြီးခဲ့တဲ့တောက်ချာနေ့မှာပြောလိုက်ပါတယ်ဗိုင်းရပ်စ်ကြောင့်ရနာထားတဲ့ဘောလုံးပွဲတွေကိုစက်တင်ဘာလမှာပြန်ဆခဲ့ပြီးတော့ကာတာနိုင်ငံတနေရာထဲမှာကျင်းပခဲ့တာဖြစ်ပါတယ်ရှေ့ဘက်ဆုံးမှာတရုတ်ဂျပန်တောင်ကိုရီးယားမလေးရှားဩစတြေးလျထိုင်းနိုင်ငံတို့ပေါင်းပါတယ်ကာတာဘောလုံးဖွဲ့ချုပ်ကအခုလိုကူညီတဲ့အတွက်အလွန်ကျေးဇူးတင်တယ်လို့အာရှဘောလုံးဖွဲ့ချုပ်ကတော့ပြောပါတယ်အားလုံးကလိုမျိုးကာတာနိုင်ငံကိုပြောင်းရွှေ့လိုက်တယ်ဆိုတာကိုတော့အဲ့ဒီညချက်ထဲမှာပြောမထားပါဘူး။ဒါပေမဲ့ဖြစ်ဖို့များတာကတော့ virus ကူးစက်မှုတွေကြောင့်တချို့ပြိုင်ပွဲတွေလိုပဲတနေရာထဲမှာပြောင်းပြီးကျင်းပတာမျိုးဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်နေကြပါဗါး။အာရှ Champions League Plus Final ကိုတော့ December 19ရက်နေ့မှာကစားသွားမှာဖြစ်ပြီးဘယ်မှာကစားမယ်ဆိုတာကိုတော့အခုချိန်ထိမသတ်မသိပါဘူးခင်ဗျာ။ VOA ရဲ့ Good Bye အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။နောက်သတင်းပတ်တွေကြမှာဖတ်ပြီးပါမယ
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ Iran နဲ့ Venezuela နိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ် Elliot Abrams က Iran အစိုးရလုပ်နေတဲ့အယောင်ဆောင်တရားစီရင်ရေးဟာစိတ်ပျက်စရာကောင်းတယ်လို့ မကြသေးခင်ကကျင်းပခဲ့တဲ့လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ
် The Iranians know too well. Just recently the regime brutally tortured and then shamefully executed
အီရန်ပြည်သူတွေကောင်းကောင်းသိကြပါတယ်။သိမကြသေးပါဘူး။အီရန်အစိုးရကချန်ပီယံနှစ်ဘန်းသမားနာဗစ်အက်ဖ်ကာရီကိုညှဉ်းပန်းနှိပ်စက်အရှက်မဲ့စွာကွပ်မျက်ပြီးကိုယ်လူထုကိုနမူနာပြချိမ့်ချောက်တဲ့အနေနဲ့တလွဲအမှားစကားပါလိုက်ပါတယ်။အီရန်ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့တရားမျှတမှုကိုညှင်းပယ်နေသူတွေတာဝန်ခံမှုရှိစေရေးအတွက်အမေရိကန်ပြည်ထောင်စုကတွန်းအားပေးဖို့တန်ဋိဌာန်ချထားတယ်လို့မစ္စတာအေဘရမ်စ်ကပြောသွားတာပါ။ဒီတန်ဋိဌာန်ကိုပို့ပြီးခိုင်မာစေဖို့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်နေတဲ့အီရန်တာဝန်ရှိပုဂ္ဂိုလ်အတော်များများနဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကစက်တင်ဘာလ24ရက်ကအရေးယူခဲ့ပါတယ်။နာဗစ်အက်ဖ်ကာရီကိုတရားမျှတစွာမစစ်ဆေးဘဲလျှို့ဝှက်စွာတက်တုပ်ရိုက်ကွပ်မျက်စေခဲ့တဲ့ရှီရက်စ်တော်လှန်ရေးတရားရုံးရဲ့တရားသူကြီးဆိုင်ယက်မာမုဒ်ဆာဒါတီကိုလည်းဒီပိတ်ဆို့အရေးယူစည်းရင်းထဲမှာထည့်သွင်းထားပါတယ်။အီရန်နိုင်ငံမှာမိမိယုံကြည်ကိုးကွယ်ရာကိုဝတ်ပြုကြတဲ့ဘဟာအီတွေကိုဆွဲချက်အမျိုးမျိုးနဲ့ထောင်ချရမှာတာဝန်ရှိတဲ့မာရှက်တော်လှန်ရေးတရားရုံးတရားသူကြီးမဟာမက်ဆူလ်တန်နီကိုလည်းအရေးယူလိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူပုဂ္ဂိုလ်တွေတည်းမကပါဘူး။ကိုးကွယ်တဲ့ဘာသာကိုယုံကြည်သက်ဝင်မှုဝတ်ပြုဆုတောင်းမှုငြိမ်းချမ်းစွာစုဝေးတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရုံနဲ့တင်လွတ်လပ်ခွင့်ချိုးဖောက်ခံရပြီးဥပဒေမဲ့ထိမ့်သိမ်းလူမဆန်အညာအတာကင်းစွာဆက်ဆံပြုမှုညှဉ်းပန်းနှိပ်စက်တာအပါအဝင်လူအခွင့်အရေးကိုလွန်ကဲစွာချိုးဖောက်နေတဲ့အဒယ်လာဘတ်အော်ရိုမီယာနဲ့ဗကီလာဘတ်အချင်းထောင်တွေကိုပါအမေရိကန်ကပိတ်ဆို့မှုနဲ့အရေးယူလိုက်တာပါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကနာဗစ်ကွပ်မျက်ခံရမှုအတွက်အမေရိကန်ပြည်ထောင်စုကကမ္ဘာတဝန်းနိုင်ငံတွေနဲ့အတူဝမ်းနဲ့ပါကြောင်းနဲ့အီရန်အစိုးရကိုအပြစ်တင်ရှုံချလိုက်ပါတယ်သူ့ကိုတပ်ဖြတ်မှုဟာအသိဉာဏ်ကင်းမဲ့တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။တခြားနိုင်ငံတွေအနေနဲ့လည်းအီရန်နိုင်ငံတာဝန်ခံမှုရှိအောင်တွန်းအားပေးတဲ့အနေနဲ့အလားတူပိတ်ဆို့မှုတွေနဲ့အရေးယူကြဖို့စော်ဩလိုက်ပါတယ်။အီရန်အစိုးရရဲ့ရက်စက်တဲ့အတွေ့အခေါ်နဲ့အတိုက်အခံတွေကိုနှိပ်ကွပ်တာတွေကိုအားပေးဖို့ရန်ရည်တွေအဖြစ်တီထွင်ထားတဲ့အီရန်တော်လှန်ရေးတရားရုံးတွေနဲ့တရားသူကြီးတွေရဲ့တရုတ်တကန်အစ်စ်ကိုအမေရိကန်ရဲ့အရေးယူမှုကြောင့်ဖော်ထုတ်နိုင်ခဲ့တယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။အီရန်အစိုးရအနေနဲ့ကိုယ့်ပြည်သူတွေထိုက်တန်တဲ့ဂုံတိုက်ခါနဲ့အညီလေးစားစွာဆက်ဆံပြုမူပါရန်တောင်းဆိုလိုက်ပြီးအမေရိကန်ပြည်ထောင်စုကအီရန်ပြည်သူတွေနဲ့အတူဆက်လက်ရပ်တည်သွားမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။
ကြတဲ့ပရင်းနေမနေကတဲ့ရင်လွားရည်နဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်နိုဗာအမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ် Republican Party ကိုစားပြုသမ္မတ Donald Trump နဲ့ Democratic Party ကိုစားလဲလောင် Joe Biden တို့မဲဆန္ဒရှင်တွေရဲ့မိခွန်းတွေကိုရုတ်တံကနေဖြစ်ကြမယ်အစီအစဉ်ကိုကြတဲ့ပရင်းနေမှာတည်ကြစီပြုလုပ်သွားမှာဖြစ်ပါတယ်ကြတဲ့ပရင်းနေညာရှင်နိုင်မှာသမ္မတ Trump က NBC ရုတ်တံတနာကတဆင်မဲဆန္ဒရှင်တွေရဲ့မိခွန်းတွေကိုဖြစ်ကြသွားမှာဖြစ်တယ်လို့ Democratic Party သမ္မတလောင် Joe Biden ကလည်းအဲ့ဒီအချိန်မှာပဲ ABC ရုတ်တံတနာကတဆင်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြီးမိခွန်းတွေကိုဖြစ်ကြသွားမှာဖြစ်ပါတယ်ကွန်ရာဗရက်စ်ကယောဂါကပန်းနာရင်ကျပ် TV ယောဂါအမြင့်ပြတ်တိုက်ဖြည့်ရေးလုပ်ငန်းတွေနောက်နေသွားစေဖို့အန္တရာယ်ပြုချင်းကြောင့်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗိုလ်တော်ဦးနေကသတိပေးလိုက်ပါတယ်။ TB ယောဂါကအခုချိန်မှာကုသယောဂါတွေထဲလူအသေးပြောက်အများဆုံးယောဂါဖြစ်ပြီး TB ကြောင့်မနစ်ကလူ 1.4 သန်းအသက်ဆုံးရှုံးခဲ့ရကြောင်း WHO ရဲ့ TB ယောဂါဆိုင်ရာအစီအစဉ်ဒါရိုက်တာဒေါက်တာ Teresa Gasiva ကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေပါဝင်တဲ့ G20 အဖွဲ့ကကမ္ဘာဆင်းရဲဆုံးနိုင်ငံတွေပြစ်ဆက်ဖို့ရှိတဲ့ကြွေးမိတွေကိုမယူသေးဘဲနောက်ထပ်6လရက်ဆိုင်ထားဖို့သဘောတူလိုက်ပါတယ်။အမေရိကန်ဒေါ်လာ14ဘီလီယံတန်ဖိုးရှိတဲ့ကြွေးမိပြစ်ဆက်မှုတွေကိုအရင်သဘောတူညီချက်အရ6လကြာရက်ဆိုင်ပေးထားခဲ့တာကဒီနှစ်ကုန်မှာကုန်ဆုံးမှာဖြစ်ပါတယ်။ဒါပေမဲ့ G20 အဖွဲ့ကအခုလိုကြေညာလိုက်တာကြောင့်ကမ္ဘာဆင်းရဲဆုံးနိုင်ငံတွေအနေနဲ့2021ခုနှစ်ဇွန်လအထိကြွေးမိတွေပြစ်ဆက်စရာလိုအပ်တော့မှာမဟုတ်ပါဘူး။ ကိုဗစ် -19 ကာကွယ်ဆေးရီကိုနိုင်ငံတကာနဲ့တန်းတူရရှိလိုတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ထိုးစစ်အရေးအတွက်တန်းထောင်ချေပြီးလက်ဦးမှုရယူနေတယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေလည်းအလားတူရရှိခွင့်ရှိတယ်လို့သူကသတိပေးပြောကြားလိုက်တာပါ။စိတ်ချရပြီးဈေးသက်သာတဲ့ထိုးစစ်တွေတာတူညီများရရှိရေးအမခံနိုင်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေနဲ့ဆေးရတဲ့နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုအဓိကလိုအပ်တယ်လို့လည်းဝန်ကြီးရက်နော်မတ်စတိုရီကပြောပါတယ်။ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံ၆ကြိမ်မြောက်လူခွင့်ရေးဆွေးနွေးပွဲကိုအောက်တိုဘာလ14ရက်နေ့ကဗီဒီယိုကွန်ဖရင့်ပြုလုပ်ကျင်းပခဲ့ပါတယ်။နှစ်ဖက်ကြား EBA ခေါ်ဆီလနမတဘာဘက်ဆောင်ထိတွေ့ဆက်ဆံရေးအရှိန်မြင့်လှုပ်ဆောင်နေချိန်မှာအခုလိုဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကိုဦးစားပေးကုန်သွယ်ခွင့်ပေးထားတဲ့အတိုင်းယူရိုသန်းပေါင်း 28,000 ပိုရှိတဲ့မြန်မာပို့ကုန်တွေကိုဥရောပသမဂ္ဂက2019ခုနှစ်အတွင်းဝယ်ယူတင်သွင်းခဲ့တာပါ။ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရန်တော်မှာ
This program has come to you from the Voice of America, Washington.